Mies.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ19ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အအောင်ပါဒီကနေ့ညဘက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါဒီအင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းလေရင်ပြတ်ကြရမှာဒီဆိုးရွားတဲ့ရာသီဥတုအတွင်းမြူတွေဖုံးနေတာကြောင့်ဒီကြံနေသေးတဲ့ရုပ်အလောင်းတွေကိုကယ်ဆယ်ရမှာနှောက်နှေးကြံကြနေတာနောက်အီရန်နျူကလ িয়ার အရေးရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့လွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါသူ့အနေနဲ့ကန့်ကွက်သွားမှာဖြစ်တယ်လို့ဒီထင်ရှားတဲ့အမေရိကန်ထက်လွှတ်တော်အမတ်ဦးကပြောဆိုလိုက်တာဒီအကြောင်းနောက်ဆုံးတဲ့သတင်းတွေကိုတင်ပြပေးတော့ဖို့ရှိရတယ်မသိငင်ထားရဲ့
ကောင်းပါပြီရှင်သမရဦးသိန်းစင်ကပါတီတွင်အပြောင်းလဲတွေကိုဦးစီးလှုပ်ဆောင်ခဲ့တာဟာအခြေခံဥပဒေကိုချိုးဖောက်တဲ့လုပ်ရလားဆိုတာကိုတော့သတင်းတွေအပြီးမှာနားဆင်ကြရဖို့ရှိပါတယ
်ပါတီကိစ္စဆောင်ရွက်တာမဟုတ်တောင်းဝင်သူမှပေးထားတဲ့တောင်းကိုသူကြိုက်တဲ့လူသူလွှဲလို့ရတယ်လွှဲပေးတာပေါ်စီမုတ်ချင်းကံဦးတွေကို
အနာရပါတီရဲ့အခြေခဲဦးသေးဦးပါရှင်ဒီနောက်မှာတော့ Cherry FM ရဲ့ထုတ်လွှင့်မှုတွေပြန်ဆပြီဆိုတဲ့အကြောင်းနောက်စိုးရင်စရာတွေရှိနေသေးတဲ့မြန်မာလူခွင့်ရဲ့အခြေအနေရန်ကုန်မှာဒီကနေ့ကျင်းပတဲ့ကမ္ဘာလူသားချင်းစာနာမှုနဲ့အထိမ့်မှအခမ်းအနားအကြောင်းတွေကိုဒီညပိုင်းမှာတင်ပြပေးမှာပါနောက်ပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာအရေးသုံးသပ်ချက်နဲ့မြန်မာတခွင့်ရဲ့ပတ်စင်ကဏ္ဍတို့ကိုလည်းနားဆင်ကြရအောင်မှာဖြစ်ပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါလိမ့်မယ်ရှင်
ဘန်ကောက်မြို့တော်မှာရှိတဲ့အေယာဝန်လေးမျက်နှာနတ်ဖရာရုပ်တုနေရာကလူ22ယောက်ထဲမှနေတည်ဆုံးခဲ့တဲ့ဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်ရရှိသူနိုင်ငံသားတယောက်ကိုဖမ်းဆီးဖို့ထိုင်းအာဏာပိုင်တွေကဝရန်ထုတ်ပြန်လိုက်ပါတယ်ဒီဘုံခွဲသူလိုတန်ရရှိသူဟာအခုတိုက်ခိုက်မှုကိုတယောက်တည်းလုပ်တာမဟုတ်ဘဲကွန်ရက်အချိတ်ဆက်တွေနဲ့လုပ်ခဲ့ပုံရတယ်လို့ထိုင်းရဲကျောက်စမြတ်ပုံပံမောင်ကဒီကနေ့ပြောကြားခဲ့ပါတယ်အာဏာပိုင်တွေထုတ်ပြန်လိုက်တဲ့ပုံမှာအနှက်ရောင်စပင်းမုတ်ဆိတ်ကျင်ဆွဲရှိပြီးမျက်မှန်အဝိုင်းတတ်ထားတဲ့လူငယ်တဦးပုံကိုတွေ့ရပါတယ်။အဲ့ဒီသူကိုဖမ်းမိအောင်သတင်းပေးနိုင်သူကိုစုငွေဒေါ်လာ 28,000 ချိမြင့်မယ်လို့အာဏာပိုင်တွေကကြေညာထားပါတယ်။ဒီဘုံခွဲတိုက်ခိုက်သူအနေနဲ့လုံခြုံဘေးကင်းစွာနေထိုင်လိုတဲ့ဆိုရင်တော့သက်ဆိုင်ရာအာဏာပိုင်တွေစီမံလာရောက်ဖမ်းခံဖို့သူအနေနဲ့ပြောဆိုလို့ပြီးအဲ့လိုလုပ်မယ်ဆိုရင်အာဏာပိုင်တွေအနေနဲ့ကာကွယ်ဆောင်ရှောက်ပေးမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝချာကလည်းဒီကနေ့မှပြောပါတယ်။အဝါရောင်ရှဲအင်းကြီးဝတ်ထားပြီးဇမင်းဆုပ်ဖွားနဲ့ခတ်တော်တဲ့လူငယ်တယောက်ဟာခုံနန်းတစ်ခုအောက်မှာကြောပေါ်ရီတလုံးကိုချသားပြီးတော့ဒီဘုံမပေါက်ခင်လေးမှာရင်အခင်းဖြစ်တဲ့နေရာကနေအေးအေးဆေးဆေးထွက်သွားတာကိုလုံခြုံရေးကင်မရာကနေမသိမကွဲရပ်ယူထားတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်လူသွားလာများတဲ့အေယာဝန်လေးမျက်မှနာနဖရာရုပ်တုနေရာမှာဒီကနေ့တန်ဃာတော်တွေဥဆောင်ပြီးတော့ဆူတောင်းဝတ်ပြုပွဲတွေလုပ်ကြတယ်လို့ဒေသခံတွေကလည်းပစ္စည်းတွေနဲ့ဒီတခြားဆူတောင်းပစ္စည်းတွေကိုချခဲ့ကြပါတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်အတွင်းတရုတ်နိုင်ငံတီယန်ဂျင်းမြို့မှာပေါက်ကွဲရခဲ့တဲ့ကုန်ပစ္စည်းတူလောင်ယုံပိုင်ရှင်တွေဟာအဆက်အသွယ်ကောင်းတဲ့ရှိကြပြီးအစိုးရအရာရှိတွေစီကလုံခြုံရေးလှိုင်စင်အတုတွေကိုရယူခဲ့ကြတယ်လို့နိုင်ငံပိုင်သတင်းဌာနကဆိုပါတယ်ပုထူးနေကထွက်ပေါ်လာတဲ့အကျင့်ပြတ်ခြားစားမှုနဲ့ပတ်သက်တဲ့ဆူဆွဲချက်တွေကြောင့်ပေါက်ကွဲမှုနဲ့ပတ်သက်လို့ဒေါရထွက်နေတဲ့လူအုပ်ကြီးကိုပို့ပြီးတော့ဒေါရထွက်လာစေတယ်လို့ဆိုပါတယ်ဒီပေါက်ကွဲမှုအတွင်းလူပေါင်း114ဦးသေဆုံးပြီးရာနဲ့ချီတန်ရာရခဲ့ပါတယ်ပောက်ကွဲမှုဖြစ်ပွားခဲ့တဲ့တူလောင်ယုံနယ်ဖြစ်တဲ့ Ruhai International Logistic Company မှာရဲအရာရှိချုပ်ရဲ့သားနှစ်ယောက်ဖြစ်တဲ့ Yuziwei နဲ့ Dong Shijun တို့ကရှယ်ယာအများဆုံးထည့်ဝင်ထားကြသူတွေဖြစ်ပါတယ်။သူတို့ရဲ့အဆက်အသွယ်တွေကသူမဟုတ်တရုတ်ပြည်ရင်အတုံးပြုတဲ့ဩဇာညောင်းတဲ့လူမှုရေးဆက်သွယ်တွေစီကသဖြင့်မိဘေးလုံခြုံရေးမြေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာလုံခြုံရေးလက်မှတ်အမျိုးမျိုးကိုဒေသခံအရာရှိတွေစီကရယူခဲ့ကြတယ်လို့အစိုးရပိုင်းစင်ဟွာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခါမှာ Dong နဲ့ Euro ကဝန်ခံပြောသွားပါတယ်။သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလျှို့ဝှက်ထားဖို့ကြိုးစားတဲ့အနေနဲ့ရှယ်ယာရှင်တို့ရဲ့နာမည်စည်းမှာမိတ်ဆွေတွေနဲ့ဆွေမျိုးတွေရဲ့နာမည်တွေကိုသုံးခဲ့တယ်လို့လည်းဒေါင်းနဲ့ယူရိုကဝန်ခံခဲ့တယ်လို့စင်ဟွာသတင်းဌာနကဖော်ပြပါရယ်လုံခြုံရေးအားနည်းလို့ပောက်ကွဲမှုဖြစ်ပွားခဲ့ရတဲ့ကိစ္စကိုအနာပိုင်နဲ့စစ်ဆေးနေချိန်မှာသူတို့နှစ်ဦးကိုလည်း Ruhai Company ကလူ10ယောက်နဲ့အတူရဲကထိန်းသိမ်းထားပါရယ်ရှင်
အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းလေရင်ပြတ်ကျရာနေရာမှာဆူရတဲ့ရာသီဥတုအတွင်းမြူတွေဖုံးနေတာကြောင့်ကြံနေသေးတဲ့ရုပ်လောင်းတွေကိုကယ်ဆယ်ရမှာနှောင့်နှေးကြံကြနေပါရယ်လူငယ်တဲ့သတင်းပတ်ကုန်ပိုင်းကလူ54ဦးတင်ဆောင်သွားတဲ့လေရင်ဟာတောင်ကိုဝင်တိုက်မိပြီးပြတ်ကျသွားရမှာအားလုံးသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်လေရင်ပြတ်ကျတာဟာတနင်္ဂနွေနေ့ကဖြစ်ပေမဲ့ရာသီဥတုကျန်းတဲ့မြေမျက်နှာပြင်အနေအထားကြောင့်ကယ်ဆယ်ရေးသမားတွေဟာအဲ့ဒီနေရာကို2ရက်နီးပါးကြာပြီးမှရောက်ရှိသွားပါတယ် မိုးတွေလည်းရွာနေပြီးတော့တဲတဲကောက်ကဲမမြင်ရတာကြောင့်ရှာဖွေရေးလုပ်ငန်းတွေနှောင့်နှေးနေပြီးဒီရှင်းလင်းရေးလုပ်ငန်းတွေကိုလူတွေနဲ့သာအဓိကလှုပ်သွားမှာဖြစ်တယ်လို့အမျိုးသားရှာဖွေကယ်ဆယ်ရေးအေဂျင်စီအကြီးအကဲဘန်ဘန်ဆိုလစ်ဆီယိုကပြောပါရယ်ရှာဖွေရရှိတဲ့ရုပ်လောင်းတွေကိုပပူဝါဒေတာမျိုးတော်ဂျရာပူရာကိုသိဆောင်သွားပြီးဘသူဘဝဖြစ်တယ်ဆိုတာကိုအဲ့ဒီမှာစီးစင်မှာဖြစ်တယ်လို့လည်းသူကဆိုပါရယ်ခင်ဗျာ
ဂရိနိုင်ငံကိုဘဏ္ဍာရေးကူညီဒေါ်လာ63ဘီလီယံပေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဂျမန်လွှတ်တော်အမတ်တွေကဒီကနေ့ထောက်ခံမဲ့ပေးလိုက်ကြပါရယ်တာဟာနိုင်ငံတကာကျွေးရှင်တွေကိုဂရိကကျွေးပြန့်ဆရာမဲ့နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဂျာရာဘရီနေမတိုင်ခင်အချိန်မီအကူအညီလည်းဖြစ်ပါရယ်ဂရိနိုင်ငံအတွက်ဘဏ္ဍာရေးအကူအညီပေးအရာမှာဂျာမနီနိုင်ငံကအများဆုံးထည့်ဝင်ထားတာဖြစ်တဲ့အတွက်ဒီအစီအစဉ်မစတင်ခင်လက်မှတ်ထိုးအတည်ပြုဖို့လိုပါရယ်ဘဏ္ဍာငွေအကူအညီပေးမဲ့အစီအစဉ်ကိုထောက်ခံမှုမပေးရင်ဂရိအတွက်ရောဥရောပသမဂ္ဂအတွက်ပါတာဝန်မဲ့ရာကျလိမ့်မယ်လို့ဂျာမန်ဝန်ကြီးဘဏ္ဍာရေးဝန်ကြီးဝူဖန်ရှယ်ရူဘလဲကလွတ်တော်အမတ်တွေကိုအစောပိုင်းတုန်းကပြောခဲ့တာပါဒီငွေကြေးအကူအညီနဲ့ပတ်သက်လို့ဂရိလွတ်တော်အမတ်တွေတောက်ကြနဲ့အစောပိုင်းကအတည်ပြုခဲ့ပြီးတဲ့နောက်ယူရိုငွေကြေးအဖွဲ့ဝင်16နိုင်ငံကဘဏ္ဍာရေးဝန်ကြီးတွေဘက်ကဘဏ္ဍာငွေကြေးအကူအညီဒေါ်လာ29ဘီလီယံကိုပထမအရေးဖြစ်ပေးဖို့အတည်ပြုပေးလိုက်တာပါနိုင်ငံခြားရေးဝန်ကြီးတွေကြားမတူညီမှုတွေရှိခဲ့ပေမဲ့လည်းနောက်ဆုံးအခြေအနေကိုဖြေရှင်းနိုင်ခဲ့ကြတယ်လို့ယူရိုဂရုပရဲ့ဥက္ကဋ္ဌဂျိုရင်ဒီဆယ်ဘိုလင်ကပြောပါရယ်ဂရိနိုင်ငံအနေနဲ့ဥရောပဗဟိုဘဏ်ကိုဒေါ်လာ 3.5 တန်းဒီခါမှာရှင်ဒေါ်လာ 3.5 ဘီလီယံကျွေးဆက်နိုင်မှုအတွက်နိုင်ငံတကာငွေချေးပေးမဲ့သူတွေစီကဩဂုတ်လ20ရက်နေ့နောက်ဆုံးထားငွေချေးအကူအညီရဖို့လိုအပ်နေခဲ့တာပါယူရိုဇုန်းရဲ့ဆုံးဖြတ်ချက်ဟာဂရိနိုင်ငံအတွက်ကျွေးဆက်နိုင်ဖို့နဲ့ယူရိုငွေချေးသုံးအဖွဲ့နိုင်ငံတွေထဲမှာဆက်ရှိနေဖို့အတွက်အကူအညီကယ်တင်ပေးလိုက်တာလည်းဖြစ်ပါတယ်
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒေါ်ဦးနဲ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ရှေးဟောင်းမွေနေ့ထင်းထင်းဆော့ဆော့ရေးညွှန်ကြားရေးမှူးဟောင်းကိုဒီရှေးဟောင်းမြို့ဖြစ်တဲ့ Belmira မှာ IS သတင်းကြော်တွေကကောင်းဖြတ်ကွပ်မြတ်လိုက်ပါတယ်။တံပိုးမဖြတ်နိုင်တဲ့ရှေးဟောင်းယဉ်ကျေးမှုဖြစ်တဲ့ Belmira ကို IS အစွန်းရောက်တွေကလွန်ခဲ့တဲ့3လတုန်းကထိန်းချုပ်နိုင်ခဲ့တာပါ။အသက် 82 နှစ်အရွယ် Khaled Asad ကိုအင်္ဂါနေ့တုန်းကတပ်ဖြတ်ခဲ့တာလို့ Syria ရှေးဟောင်းမွေနေ့ထင်းထင်းဆော့ဆော့ရေးအကြီးအကဲ Mamoun Abdul Karim ကပြောပါတယ်။UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အသိမှတ်ပြုအနှစ်2000တက်တန်းရှိတဲ့ကမ္ဘာရှေးဟောင်းအမွေနဲ့ထိန်းသိမ်းဆောက်ရှောက်တဲ့အလုပ်ကို Mr. Asad ဟာအနှစ်50ကြာလောက်ကင်ခဲ့သူဟာ Britain ခြေဆိုင် Syria လူခွင့်ဆောင်ကြီးအဖွဲ့က Palmyra ကရင်းမြစ်တစ်ခုမှာ Mr. Asad ကိုတတ်ခဲ့တာမှာလူတွေဒါဇင်နဲ့ချီပြီးတော့ရှိနေခဲ့တယ်လို့ပြောရတယ်။ရုပ်တုတွေကိုတမျက်တနှိုးထားကြမလို့ဆိုတဲ့ယူဆပေါ်အခြေခံပြီး IS တွေဟာရှေးဟောင်းရုပ်တုတွေကိုဖျက်ဆီးလေရှိတာကြောင့်ပြမရာကရှေးဟောင်းအမွေနှစ်တွေကိုဖျက်ဆီးပြမကိုလူတွေကစိုးရိမ်နေကြတာပါ။ဒါပေမဲ့လည်းအဲ့ဒီနေရာကို IS တွေမရောက်ခင်မှာပြရိတ်ထဲကပစ္စည်းတွေအလုံးကိုလုံခြုံစိတ်ချရတဲ့နေရာကိုရွှေ့ပြောင်းထားနိုင်ခဲ့တယ်လို့ရှေးဟောင်းပစ္စည်းထင်းထင်းအကြီးအကဲ Abdul Karim ကပြောပါရယ်ခင်ဗျာ။
အီဂျစ်နိုင်ငံမှာနောက်ဆုံးပြဋ္ဌာန်းလိုက်တဲ့အကြမ်းဖက်မှုစံကျင်ရေးဥပဒေနဲ့ပတ်သက်ပြီးလူအခွင့်အရေးစောင့်ကြည့်သူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒီဥပဒေမှာအကြမ်းဖက်မှုဆိုတာကိုကြည်ကြဲပြင်းပြင်းအတိတ်ပဲဖော်ထားတဲ့အတွက်အီဂျစ်နိုင်ငံသားတွေအပေါ်ကြီးလေးတဲ့ပြစ်ဒဏ်တွေကြားစေရုံမကလူထုရဲ့အာဏာဖီဆန်မှုတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်။ဒီဥပဒေကိုအီဂျစ်သမ္မတဖတာ LCC ကတနင်္ဂနွေနေ့ကလက်မှတ်ထိုးအတည်ပြုလိုက်တာပါထိတ်တန့်အစိုးရရှင်းနေသူဦးသိဆုံးခဲ့ရတဲ့ဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတဲ့နောက်အကြမ်းဖက်မှုဆန့်ကျင်ရေးမူဝါဒတွေကိုအကောင်းအောင်လုပ်မယ်ဆိုပြီးပြောဆိုပြီးနလအတွင်မှာပဲ Mr. CC ကခုလိုလက်မှတ်ရေးထိုးလိုက်တာပါဒီပြဌာန်းချက်မှာအကြမ်းဖက်အုပ်စုဖွဲ့ရင်ဒါမှမဟုတ်အကြမ်းဖက်အုပ်စုကိုဦးဆောင်ရင်တည်တံ့ပေးနိုင်တဲ့အချက်လဲပါဝင်တယ်လို့အကြမ်းဖက်သမားတွေကိုငွေကြေးထောက်ပံ့ရင်တည်တံ့ကြွန်းချတာတိုက်ခိုက်မှုကိုလုံဆော်ရင်ပြင်ဆင်ရင်ဖန်ဆီးထောင်ချမဲ့အချက်တွေလဲပါဝင်ပါတယ်ကယ်ရိုမြို့ရဲမှာအကြမ်းဖက်တိုက်ခိုက်မှုကြိုကြားတွေ့ရပေမဲ့လည်းဆိုင်းနိုင်ကျွန်းဆွယ်မှာတော့ IS စစ်သွေးကြွားတွေကဆက်တိုက်ဆိုသလိုအကြမ်းဖက်မှုတွေလုပ်နေခဲ့ပြီးရဲနဲ့စစ်သားတွေကိုမကြာခဏတိုက်ခိုက်လေးရှိပါတယ်။2013ခုနှစ်က Islamic သမ္မတ Mohamed Morsi ကိုအာဏာကဖယ်ရှားပြီး Mr. CC အာဏာရလာတဲ့နောက်ပိုင်းတိုက်ခိုက်မှုတွေပိုတိုးလာတာပါ။ပြင်းထန်တဲ့ပုံကံမှုတွေနဲ့ရင်ဆိုင်နေရတဲ့ Egypt နိုင်ငံအစိုးရအဖို့အခြေခံလူအခွင့်အရေးတွေရှော့ချတာသဘောထားကွဲလွဲမှုတွေကိုပျောက်သွားအောင်လုပ်တာနဲ့သူ့ရဲ့အတိုက်ခံတွေကိုဖိနှိပ်ဖို့အတွက်အကြမ်းဖက်မှုတစ်စိတ်ကပ်လိုက်တာမျိုးမလုပ်သင့်ဘူးလို့လူအခွင့်အရေးအဖွဲ့ကပြောပါရယ်။
တင်ရှားတဲ့အမေရိကန်ထက်လွတ်တော်အမတ်နောက်တူဦးကဒ ီအီရန်နျူကလ িয়ার ရေးရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလွှတ်တော်မှမဲခွဲဆုံးဖြတ်တဲ့အခါသူ့အနေနဲ့ကန့်ကွက်မဲပေးသွားမယ်လို့ပြောဆိုလိုက်တဲ့ပြောဆိုလိုက်ပါတယ်ယူဂျာစီလွှတ်တော်အမတ်ရောဘတ်မန်နန်ဒက်စ်ကအင်္ဂါနေ့ကပြောကြားခဲ့တဲ့မိန့်ခွန်းအတွင်းသမ္မတဘရက်အိုဘားမားကအီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာလုံးဝရပ်ဆိုင်းသွားလိမ့်မယ်လို့ပြောဆိုမှုဟာမှောင်ယဉ်ကြောင်းပြောကြားလိုက်ပါတယ်အီရန်ဆိုရဟာနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဖြတ်သိမ်းမယ်လို့ဟိုရွန်းကလည်းပြောကြားခဲ့ပြီးဒီဂရီအပေါ်ချိုးဖောက်ခဲ့တယ်လို့သူကပြောပါတယ်လွန်ခဲ့တဲ့လတုန်းကလည်းဒီမိုကရက်တွေထဲမှာတတိယအဆင့်မြင့်ဆုံးဖြစ်တဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်အမတ်ချက်ရှမာကဒီနျူကလ িয়ার သဘောတူညီချက်ကိုကန့်ကွက်မဲပေးသွားမယ်လို့ပြောပါတယ်လာမယ့်လမှာအထက်လွှတ်တော်နဲ့အောက်လွှတ်တော်တို့ကအီရန်နျူကလ িয়ার အရေးသဘောတူညီချက်နဲ့ပတ်သက်လို့ကန့်ကွက်မဲပေးမယ်ဆိုရင်သူ့အနေနဲ့ဗီဒီယိုသုံးမှာဖြစ်တယ်လို့သမ္မတဘရိတ်အိုဘားမားကပြောဆိုထားပါတယ်အမေရိကန်ပါဝင်ကမ္ဘာအင်အားကြီးနိုင်ငံတွေဖြစ်တဲ့ဗြိတိန်တရုတ်ပြင်သစ်ဂျာမနီရုရှားနိုင်ငံတွေနဲ့အီရန်ကြားရရှိထားတဲ့သဘောတူညီချက်အရနျူကလ িয়ার ဘုံထုတ်လုပ်နိုင်တဲ့ယူရေနီယံတန့်စင်နဲ့လုပ်ငန်းတွေကိုအီရန်အနေနဲ့ရပ်ဆိုင်းရမှာဖြစ်ပြီးသူတို့သဘောတူညီထားတဲ့အတိုင်းလိုက်နာမှုရှိမရှိစောင့်ကြည့်မယ်။နိုင်ငံတကာစစ်ဆေးမှုတွေကိုအီရန်ရဲ့စစ်ဖက်အစအဦးတွေကိုကြီးစုစစ်ဆေးခွင့်ပေးရမှာဖြစ်ပါတယ်။တကယ်လို့ဒီသဘောတူညီချက်တွေအတိုင်းအီရန်ဘက်ကလိုက်နာရင်တော့နိုင်ငံတကာဘက်ကအီရန်ဘော်ကိုချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုပြန်လည်ဖယ်ရှားပေးမှာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်နဲ့နန်းလောင်တို့ညင်ညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲဓာတ်ရိုက်နားဆင်နိုင်ကြပါတယ်အခုတော့မြန်မာသတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်။သမ္မတဦးသိန်းစိန်ရဲ့ပါတီလုပ်ငန်းတွေဟာအခြေခံဥပဒေကိုချိုးဖောက်ရာရောက်သလားဆိုတာကိုမတင်ပြခင်အရင်ဆုံးတော့ Cherry FM ပြန်လည်ထုတ်လွှင့်ခွင့်ရတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။ဒီကနေ့ပြည်ချာရေးဝန်ကြီးဌာနနဲ့ Cherry FM တာဝန်ရှိသူတို့တွဲဆုံညှိနှိုင်းဆောင်ရွက်ပြီးတဲ့နောက်မှာတော့ Cherry FM အတန်ထုတ်လွှင့်မှုအစီအစဉ်တွေဒီနေ့ညနေ 6:00 ကစလို့ပုံမှန်ပြန်လည်ထုတ်လွှင့်နိုင်ပြီဖြစ်တယ်လို့ FM တာဝန်ရှိသူတို့ကပြောပါတယ်။မြန်မာနိုင်ငံမှာပုဂ္ဂလိကအတန်းလွှင့်လုပ်ငန်းတွေကိုအခက်အခဲမရှိဆောင်ရွက်နိုင်ဖို့အတွက်ရုံမြင့်တန်ကြားနဲ့အတန်းလွှင့်ဥပဒေဆိုင်ရာခိုင်မာတဲ့ဤဥပဒေပြဋ္ဌာန်းနိုင်ဖို့အရေးတကြီးလိုအပ်နေတယ်လို့သတင်းမီဒီယာတာဝန်ရှိသူတို့ကလည်းပြောပါတယ်အပြည့်အစုံကိုတော့မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ပြီးခဲ့တဲ့ဩဂုတ်လ13ရက်နေ့ကနေစလို့ရေဒီယိုအတန်းလွှင့်ထုတ်လုပ်မှုလိုင်းနေခိတပြတ်တောက်သွားတဲ့ Cherry FM အတန်းထုတ်လွှင့်မှုဒီကနေ့ညနေ 6:00 ကနေစလို့ပုံမှန်ပြန်လည်ထုတ်လွှင့်နေပြီဖြစ်တယ်လို့ Cherry FM တာဝန်ရှိသူတွေကပြောပါတယ်ဒီကနေ့ဩဂုတ်လ19ရက်နေ့မှာပြည်ချာရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေနဲ့ Cherry FM တာဝန်ရှိတဲ့သူတွေထပ်မံတွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့ Cherry FM အတန်လွှင့်ထုတ်လုပ်ငန်းတွေကိုဒီကနေ့ညနေ 6:00 ကနေစလို့ပုံမှန်ပြန်လည်ထုတ်လွှင့်နိုင်ခဲ့ပြီလို့ Cherry FM ကအထွေထွေမန်နေဂျာဦးတန်းထွေးစော်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ဒီနေ့ပြင်းပြမှုဟာမှာတော့ကြံကြံဝင်တနာခံနေမှာကျွန်တော်တို့လိုင်းနာရမယ်ဆက်လက်လေးချပြပါတယ်ဆက်ပြတဲ့အခါမှာတော့ဆက်ပြတဲ့ဟာတွေရတယ်လေကျွန်တော်တို့ဒီမီဒီယာတခုအနေနဲ့လိုင်းနာရမယ်အချက်တွေဖြစ်နေတယ်အဲ့ဒီပြင်အရင်တော့ကြံကြံဝင်တနာမှာချပြထားတဲ့ဒီဟာတော့ရုပ်ပြညာနဲ့တန်လွှင့်လုပ်ငန်းများလိုင်းနာရန်ကျွေးများဆိုတဲ့ဟာကိုတရုတ်တို့တရဝင် public လည်းထုတ်ထားတာရှိပါတယ်။အဓိကအဲ့ထဲကဆက်လက်နေတယ်။သွားပြီးတော့ကြိုက်နေပါတယ်။ကြိုက်နေတော့ဗာပြောမီဒီယာတစ်ခုအနေနဲ့ဒါလိုက်လာမယ့်ဟာလည်းရှိတယ်။ရှေ့မှာချခဲ့တဲ့ဟာရင်းနဲ့လည်းပတ်သက်နေတာဖြစ်ပြတယ်။ကျွန်တော်တို့ဘက်ကသဘောပတူရမရှိဘူး။ကျွန်တော်တို့သဘောတူညီညီချထားတာပါခင်ဗျာ။အဲ့ဒီအတွက်ကျွန်တော်တို့ဒီညနေမှာ6:00မှာစပြီးတော့ကျွန်တော်တို့စတင်ပြီးတော့ဟိုအရင်တော့အတိုင်းပဲအတန်ထုတ်လွှင့်မှုတွေကျွန်တော်စတင်ဆောင်မှာဖြစ်ပါတယ
်။တတန်းကရောဒီစာချုပ်ပေါ်တော့နှစ်ဘလို့များဒီပြန်ကြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းမှုရှိပါလဲရှင်။နှစ်တတန်းကုံဆုံးမှုတို့ဘာလို့ရောအဲ့လိုမျိုးသတ်မှတ်ချက်တွေရောရှိပါလား
။ကျွန်တော်တို့ကြံလေးရခင်ဗျာ။ဟုတ်ကဲ့ပါ။နှစ်ကျွန်တော်တို့စာချုပ်တတန်းကြံပါသေးတယ်ခင်ဗျာ။ဟုတ်ကဲ
့။ဘလောက်များကြံပါသေးလဲဟော
။ဟိုဘောညီမလူလို့စင်မှာတော့အခုဟိုဘော broadcasting တော့လည်းအခုကမကြာခင်ပေါ်လာမှာဖြစ်တဲ့အတွက်အဲ့တိုင်တော့ကိုလိုအဲ့တိုင်ပဲဆက်သွားမှာပါ
။ဒီနီးပညာအကြောင်းလားဒါမှမဟုတ်လို့ရှင်ဘလို့အခက်ခဲတွေကြောင့်မလွှင့်ဖြစ်ခဲ့တာပါလဲရှင်
။ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီ satellite ဟို signal မရတာအားကြောင့်မလို့ပါ။အခုညနေ6:00ကစပြီးတော့လွှင့်ပါပြီဟုတ်ကဲ့
။အတန်လွှင့်ထုတ်လုပ်ရင်းလုပ်ငန်းဆိုင်ရာတွေကိုတရားဥပဒေအရာတရားဝင်လုတ်ကင်ဆောင်ရွက်နိုင်မှုကရုံးမြင့်တန်ကြားနဲ့ radio အတန်ထုတ်လွှင့်မှုဆိုင်ရာခိုင်မာတဲ့နေဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးနိုင်မှုအရေးတကြီးလိုအပ်နေပြီလို့လည်းမြန်မာ journalist ကွန်ရက်ကတာဝန်ရှိသူဦးမြင့်ကျော်ကထောက်ပြပြောဆိုပါတယ်။
အဘူချင်းတွေကတော့ရုပ်ကန်ဟိုလိုင်းကင်ကဥပဒေကသမရဆိုင်ထူရီနီဥပဒေမထွက်သေးဘူးကော။ပြီးခဲ့ဇူလိုင်လမှာလွတ်တော်ညံလောင်းတည်ပြုပြီးတော့သမရဆိုင်ထူရီဒါပေမဲ့ဥပဒေမထွက်သေးဘူး။ဒေါ်လော့တယ်မှာတော့ရုပ်တန်ပိုင်းဆိုင်ရာမှာတော့သူတို့ပြုပြမြန်နူရမယ်ကြည်ဒီသဘောမျိုးရှိတာပေါ့နော်။ဘာလို့လဲဆိုတော့သူတို့ကလက်ထက်မှာဟိုသူကနဲ့နီးစပ်တဲ့လုပ်ငန်းရှင်တွေကိုပေးထားတယ်ယုံကြည်လို့ လုပ်ခွင့်ပေးထားတယ်အကျိုးခံစားခွင့်နေရာတော့ရှိပါတော့နော်ဒါတော့အဲ့ဒါအဲ့ဒီအပိုင်းဒါပေမဲ့အခုဒီနောက်ပိုင်းမှာမီဒီယာလွတ်လပ်လာတဲ့အရင်ပြောခွင့်မရှိတဲ့အကြောင်းအရာတွေသူတို့တစ်ခေတ်ပြီးနည်းနည်းလေးခြေလှမ်းခြေလှမ်းညှိုးပြီးတော့ဟိုတင်ပြလာကြတော့တက်ရောက်မှုအားကြီးတယ်တော့သူတို့နားလဲတယ်နားလေတဲ့ကြောင့်သူတို့စိုးရိမ်တယ်မဟုတ်လားကျွန်တော်တို့ရဲ့သဘောကတော့မီဒီယာတစ်ခုကိုပိတ်ချင်တဲ့အချိန်မှာပိတ်လို့ရတယ်ဆိုတဲ့ဟာကြီးကဒီဟာကဟိုချင်းချောင်းလိုက်တဲ့စကားပေါ့နော်ပိတ်ခိုင်းနေတဲ့အချိန်မှာပိတ်သိမ်းလို့ရတယ်ဆိုတဲ့ဟာအဲ့ဒီဟာကတော့တိုင်းရဲ့ချင်းချောင်းလိုက်တယ်လို့ဖြစ်တာပေါ့နော
်ဩဂုတ်လ13ရက်နေ့ကနေစလို့သူရဦးရွှေမန်းရဲ့မိသားစုဝင်တွေဦးဆောင်တဲ့ Cherry FM အသံလွှင့်ဌာနကနေတဆင့်ထုတ်လွှင့်နေတဲ့ FM Radio အသံလိုင်းနေခਿੱတပြတ်တောက်သွားခဲ့တာဖြစ်ပါတယ်အခုဆိုရင်တော့ဒီကနေ့ညနေ6နာရီကနေစလို့ Cherry FM ရဲ့အသံလွှင့်လုပ်ငန်းတွေပုံမှန်စတင်နေပြီဖြစ်ပြီးတော့ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တွေကိုပရိသတ်တွေအတွက်ထုတ်လွှင့်ပေးနေပြီဖြစ်တဲ့အကြောင်း Cherry FM ရဲ့အတန်လွှင့်တာဝန်ခံတဦးဖြစ်တဲ့ကိုကျော်စင်ထွန်းကအခုလိုပြောပြပါဗ
ျ။ကျွန်တော်ကမလွှင့်တာတော့မဟုတ်ကြ။အဲ့တော့ကျွန်တော်တို့ကတင်တယ်။ဒါပေမဲ့ကျွန်တော် satellite နဲ့တုံးရတော့လေ။ထောင်းလိုက်ဆိုတော့ကျွန်တော်ဒီမြန်မာနိုင်ငံတနိုင်ငံလုံးမှာကျွန်တော်ရှိထားတဲ့ကျွန်တော်တို့ရဲ့ current area ရှိတဲ့ဥစ္စာတွေမှန်တယ်များအကုန်လုံးပေါ့နော်။ကျွန်တော်ဆက်တွေရှိတဲ့နေရာမှန်တယ်များအကုန်လုံးကျွန်တော်လွှင့်လို့ရနိုင်ပါပြီကြ။ဒီနေ့ပိုင်းဆို Cherry ဟောပေါ့ Fairy Music ထိုင်းပါလို့ကျွန်တော်လွှင့်တယ်ဗျ။Fairy Music ထိုင်းဆိုတာကျွန်တော်တို့ဒီအချိန်ကကျွန်တော်အလုတ်တိတဲ့အချိန်အလုတ်ပြန်တဲ့အချိန်ဆိုရင်ကျွန်တော်တို့ကအဲ့ဒီ ferry ပေါ်ကနေတခြင်းတောင်းလို့ရအောင်တကယ်ချစ်တဲ့တခြင်းတောင်းလို့ရတဲ့အစီအစဉ်လေးကျွန်တော်လုပ်ထားခဲ့ကြ။ဟိုအခုလိုမျိုးကျွန်တော်တို့ Cherry FM ပြန်ပြီးထုတ်လွှင့်ခွင့်ရခဲ့တယ်လို့ဒီပိတ်တဲ့အတွက်လည်းဝမ်းသာခြင်းနဲ့ပဲလို့ကျွန်တော်မျှော်လင့်ပါတယ်ကြ
။ဒီလိုမျိုးသူရဦးရွှေမန်းနဲ့ပတ်သက်ဆွတ်နေမှုတွေအပေါ်မှာနောက်ဆက်တွဲသတင်းမီဒီယာအပေါ်အခုလိုဖိအားပေးရက်ဆိုင်ခိုင်းတာဟာမလျော်ကန်တဲ့လုပ်ရက်ဖြစ်တယ်လို့သတင်းမီဒီယာတာဝန်ရှိသူတွေကဝေဖန်ပြောဆိုတယ်လို့မြန်မာ Journalist ကိုရဲ့အနေနဲ့ကလည်းဒီမိုကရေစီနီးလမ်းမကျတဲ့လုပ်ရက်ဖြစ်လို့ကန့်ကွက်ကြောင်းကြေညာချက်ကိုလည်းထုတ်ပြန်ခဲ့ပါတယ်ရှင်
။မဆုမွန်စူးစီးတင်ပြခဲ့တာပါ။အခုတော့စိုးရင်စရာတွေရှိနေသေးတဲ့မြန်မာလူခွင့်ရဲ့အခြေအနေကိုကြည့်ချရအောင်ပါရှင်။မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲမှုတွေရှိပေမဲ့လူခွင့်ရဲ့အခြေအနေကစိုးရင်စရာရှိသေးတယ်လို့ AI နိုင်ငံတကာလူခွင့်ရဲ့အဖွဲ့အစည်းကထောက်ပြပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေတွေနဲ့ပတ်သက်လို့ပုံမှန်သုံးသပ်ဆွေးနွေးမှုတွေလုပ်မဲ့ကုလအစည်းအဝေးအတွက်တင်သွင်းမဲ့အစီရင်ခံစာထဲမှာအခုလိုဖော်ပြထားတာပါ။နိုင်ငံတကာစံနှုန်းနဲ့လူခွင့်ရေးတွေအပြည့်အဝမြန်မာနိုင်ငံမှာဖြစ်လာဖို့တော့အချိန်ယူရအောင်မယ်လို့မြန်မာလူခွင့်ရေးကော်မရှင်ကလည်းပြောပါတယ်နန်းလောင်ကပြောပြပေးပါမယ်ရှင
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်လုံခြုံရေးတပ်တွေရဲ့လူခွင့်ရေးချုပ်ဖောက်မှုတွေတိုင်းရင်းသားဒေသတွေကစစ်ရေးပဋိပက္ခတွေတရားဥပဒေရခွဲခြားဆက်ဆံခံရတာတွေမြေသိမ်းတဲ့ကိစ္စတွေအပြင်ရခိုင်ပြည်နယ်ရင်းကမွတ်စလင်လူနည်းစုအရေးကိုလည်းဒီထဲမှာအာရုံစိုက်ရေးသားဖော်ပြထားပါတယ်လူအခွင့်အရေးပြုပြင်ပြောင်းလဲရင်းနဲ့ပတ်သက်လို့နိုင်ငံတကာကပေးတဲ့အကြံဉာဏ်ပေါင်း190ထဲကမှမြန်မာအစိုးရကအချက်84ချက်ကိုသာလက်ခံကျင့်သုံးခဲ့တယ်လို့ AI ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာကိုဒေသခံတွေနိုင်ငံတကာအဖွဲ့အစည်းတွေလူအခွင့်အရေးချိုးဖောက်ခံခဲ့ရသူတွေအပြင်သူတို့ရဲ့မိသားစုတွေနဲ့ရှင်နေတွေကပါဝင်တဲ့အဖွဲ့ကစစ်တမ်းကောက်ယူပြုစုထားတာပါ။ AI အဖွဲ့ရဲ့မြန်မာလူအခွင့်အရေးအခြေအနေတွေတိတာတဲ့တိုးတက်မှုတွေရှိမလားဘူးဆိုတဲ့သုံးသပ်ချက်အပေါ်မြန်မာလူအခွင့်အရေးကော်မရှင်2ဥက္ကဋ္ဌဦးစင်မြိုင်ကတော့ VOA ကိုအခုလိုပြောပါရယ
်လူအခွင့်အရေးတွေဘလောက်တိုးတက်လဲဆိုတာသူကဘယ်ရှိတော့ကနေကြည့်လဲဆိုတဲ့ပေါ်မူတည်တာပေါ့ဗျာနော်နောက်ပြီးရတဲ့လူအခွင့်အရေးဘယ်လိုစနှုန်းတွေနဲ့တိုင်းလဲဆိုတဲ့ပေါ်မူတည်တာပေါ့ဗျာအဲ့တော့ကျွန်တော်တို့ကနှစ်ပေါင်း40ကျော်ဘိုးဦးစီးစနစ်နောက်တပါတီစနစ်ဒီလိုစနစ်တွေမှာနေခဲ့ရတဲ့နိုင်ငံတစ်ခုအတွက်လူခွင့်ရေးတွေကိုတိုးတက်အောင်လုပ်ကြတဲ့အခါမှာပြည်သူလူထုရဲ့လူခွင့်ရေးဘုသူတတွေကဘလောက် level ရှိလဲဆိုတဲ့ပေါ်လဲတည်တယ်အဲ့လိုတည်တယ်လို့ပဲအစိုးရဌာနနဲ့တာဝန်ရှိတဲ့လူတွေရဲ့လူခွင့်ရေးအတိတ်တရားလူခွင့်ရေးပေါ်မှာလေးစားလိုက်နာမှုဘလောက်ထိရှိလဲဆိုတဲ့ဒီလက်ရှိပကတိအခြေအနေတွေတော့ကျွန်တော်တို့ထည့်သွင်းတက်ချက်ဖို့လိုတာပေါ့ဗျာ
ဥသိန်းစိန်အစိုးရတက်လာတဲ့အချိန်ကလေးက၄နှစ်တာကာလအတွင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဥပဒေနဲ့အညီငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခွင့်ရလာတာတွေဟာတိတာထင်ရှားတဲ့တိုးတက်မှုတွေဖြစ်တယ်လို့သူကဆိုပါတယ်။ဒါပေမဲ့နိုင်ငံရေးအရာရောစီးပွားရေးအရာရောပဋိပက္ခတွေနဲ့မငြိမ်မသက်ဖြစ်နေတဲ့မြန်မာနိုင်ငံမှာအနောက်နိုင်ငံတွေရဲ့စံနှုန်းတွေနဲ့ကိုက်ညီတဲ့လူ့အခွင့်အရေးတွေရဖို့ဆိုရဟာလောလောဆယ်အခြေအနေမှာမဖြစ်နိုင်သေးဘူးလို့လည်းဥစင်မြိုင်ကဆက်ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တစ်ခုဖြစ်တဲ့ကြားမတန်းတူညီမရဲ့ကွန်ရက်ကဒါရိုက်တာမမေစပယ်ဖြူကလည်းသူ့အမြင်ကိုခုလိုပြောပါရယ်
။ဒီရအချင်းချုံပြောရရင်တော့တိုးတက်ပြောင်းလဲမှုမရှိဘူးဆိုအသိမရှိဘူးဆိုတဲ့ဟာမှန်ပါတယ်ပေါ့နော်။အရင်အချက်စာရင်ပြောင်းလဲမှုရှိရဲ့လို့တချို့တွေကမြင်ကြတယ်လေ။ဒီကေတော့ကျွားတို့တွေကဒီ2030ရေောက်ပဲပြီးကြတယ်ရပေါ့။အရသာဆိုတာရသာအစိုးရပေါ့ဒီမိုကရေစီအစနစ်ကိုကျင့်သုံးတဲ့အရသာအစိုးရလို့ပြောတဲ့အခါမှာကျမတို့အခုတစ်ခုလည်းရှိ 将来目的才走哦，那人家是什么的？最大面大的将来目的是在哪里？我们买的。
Tren media lula kwenye patelo lupa in kwenye po biya labi ye ngam shikhe pure nyeng chanzwa suwe kwenye go. Taya ubre baunthega taya nilan cha cha kwenye dao yin lo lo ya ra miure shi la re apayin go le ma mezbe piu ga tau piya waare. Nyama lu kwenye ye gomishin ne ne jen taong re go. Toa yao sisi kwenye ya la ra miure shi de lo ubre ya lupa in kwenye ya la ra re le shi re lu su waare. Lu kwenye ne patelo ati piya piyan boa ye etwe a ya pe goda maga.Aso ya ta na bai nwe go yo, a ya pe lumu pwe si re ne pu baong biro, taen de da jin le kuma te nan re lai pe ni ra ba. Lame September la ne auto ba la te ma ro, ne biro ga ka kwe ye wunyi ta na apa wen, wunyi ta na a long go lu kwen ye te nan be me lu u se mi ang a biyo ware. Taen na de da re ma, lene kain taen na ta dwe ne sita cha, taik pwa re pi ni re ni ya ma, ni ma sita pe ga lu kwen ye cho pa mu re si ni ra go, na ngan ga ga tau piya biyo su la ra to cha ni wa bi.မြန်မာလူအခွင့်အရေးကော်မရှင်အနေနဲ့ကာကွယ်ရေးဝန်ကြီးဌာနကိုလူအခွင့်အရေးတင်နန်းပေးမယ်ဆိုပေမဲ့တပ်ရင်းတပ်ဖွဲ့တွေအထိတိုက်ရိုက်သွားပေးတာမျိုးတော့မဖြစ်နိုင်သေးဘူးလို့ဆိုပါရရှင်
။နန်းလောင်ပြောပြပေးခဲ့တာပါ။အခုတော့အာဏာရပါတီတွင်အပြောင်းလဲနဲ့ပတ်သက်လို့စူးစီးတင်ပြပေးခြင်းပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ကပြောင်းလဲလိုက်တဲ့ပြည်ပြောင်စုစံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းအပြောင်းလဲဟာပါတီတွင်ဂိုင်းကနကွဲတာမဟုတ်ဘူးလို့ကြေညာထားပေမဲ့ပါတီဝင်တချို့ကတော့ဒီအပြောင်းလဲအပေါ်မှာမေးခွန်းထုတ်နေကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာပါတီရဲ့ကိစ္စရပ်တွေကိုသမရအနေနဲ့ပါဝင်လှုပ်ဆောင်ခွင့်မရှိရဘူးလို့အတီတလင်းပြောဆိုထားပြီးမဲ့ဒါကိုချိုးဖောက်ပြီးတော့ပြည်ထောင်စုစံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ပိုင်းအပြောင်းလဲကိုလှုပ်ဆောင်ခဲ့တယ်လို့လည်းသုံးသပ်သူတွေရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့အနာရပါတီဝင်တွေရဲ့သဘောထားကိုနေပြည်တော်မှာရောက်ရှိနေတဲ့ VOA သတင်းထောက်မတ်မီခါကစူးစီးတင်ပြထားပါတယ်ရှင်။
အာဏာရပြည်ခိုင်ပြိုးပါတီဌာနချုပ်မှာဩဂုတ်လ12ရက်နေ့ညနဲ့ဩဂုတ်လ13ရက်နေ့အဖြစ်ပြက်တွေပေါ်မှာပါတီဝင်အချို့သုံးသပ်မှုတွေကမတူညီကြပါဘူး။အပြောင်းလဲကိုထောက်ခံသူရှိတယ်လို့ကန့်ကွက်မှုတွေလည်းရှိပါတယ်။အပြောင်းလဲရပါတီဥက္ကဋ္ဌယာတုကိုပူးတွဲတာဝန်ယူထားတဲ့ဒုဥက္ကဋ္ဌဦးထေဦးကတော့ခုလိုပြောင်းလဲမှုဟာပါတီတိုင်းမှာလှုပ်လှိမ့်လှုပ်ထားရှိတဲ့အပြောင်းလဲတစ်ခုလို့ပြောပါရတယ်။ညအချိန်မတော်အစည်းအဝေးလှုပ်တာကလည်းအားတဲ့အချိန်အားတယ်လို့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါရတယ်။ပါတီအပြောင်းလဲမှာတမရပါဝင်နေတယ်လို့ပြောဆိုမှုအပေါ်သူကခုလိုရှင်းပါတယ
်ပါတီကိစ္စဆောင်ရတာမဟုတ်တောင်းဝင်သူမှပြေးထားတဲ့တောင်းဝင်သူကြိုက်တဲ့လူသူလွှဲလို့ရတယ်လွှဲပြေးတာပေါ်စိမုတ်ချင်းကံဦးတွေကိုတမရလိုက်တာမှာပေါ့ဥဒ္ဒဖြစ်တဲ့အတွက်သူဥဒ္ဒတာဝင်ကိုသူမလုပ်ဘူးသူလည်းပဲကြိုက်တဲ့လူသူပေးလို့ရတယ်ဟောပေးလို့ရတယ်ခင်ဗျားကကတော့ကပထမဆုံးတစ်ခါလွှဲပြေးတော့လဲသူတမရကနေပြေးတာပဲသူတမရဖြစ်မှပြေးတာပဲ
ဒီပြင်ပြောင်းလဲလိုက်တဲ့ဥက္ကဋ္ဌနဲ့ဗဟိုကော်မတီဝင်တွေနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။လွှဲပြောင်းတော့ကျွန်တော်ဖြစ်နေတယ်။ဖြစ်နေတဲ့အချိန်မှာစီးစီးအဟောင်းနဲ့ကျွန်တော်လုပ်တယ်။လုပ်တဲ့အချိန်ကျတော့စီးစီးအဟောင်းတွေကလူတွေကပြောင်းလဲဖွဲ့စည်းပါ။လူငယ်တွေရောလူလက်တွေရောလူကြီးတွေရောပြောင်းလဲဖွဲ့စည်းပါဆိုစီးစီးအဟောင်းကဆုံးဖြတ်တယ်။ဆုံးဖြတ်တဲ့အချိန်ကျတော့စီးစီးအဟောင်းကပဲဘယ်သူတွေနဲ့ဖွဲ့မယ်ဆိုတော့သုံးသပ်တယ်။အဲ့တော့ပြောရရှိပါတယ်ဟာဒါအစိုးရပါလာတယ်တက်ကပါလာတယ်အကုန်လုံးသိတယ်ကျွန်တော်ပြည်သူတွေကလူတွေလည်းအကုန်သိတယ်သိတဲ့လူတွေခေါ်မှာပေါ့တော့သိတယ်လုံနိုင်တဲ့လူတွေစွမ်းရည်တွေသိတော့စွမ်းရည်တွေတိုင်းခေါ်တာပေါ့တို့လည်းပဲအကုန်လုံးအရင်စီးစီးအဟောင်းကတော့တော်တော်များပါတယ
်ဒီလိုပြောဆိုခဲ့ပေမဲ့မျက်မြင်ကိုတွေ့ကြုံတွေ့လိုက်ရတဲ့ပါတီဝင်တာပေါင်းလွတ်တော်ကိုယ်စားလှယ်ဦးဝင်းတန်းကတော့သူ့အတွေ့အကြုံကိုအခုလိုပြောပါတယ
်ရဲကိုရိုးရဲတောင်မဟုတ်ဘူးအရာရှိအပွင့်နေတယ်အပြည့်ကြီးဖြစ်နေတယ်အဲ့တော့အဲ့ဒီမြင်ကွင်းရသုံးသပ်ရင်ရိုးရိုးလေးပဲနိုင်ငံတော်သမ္မတဒုတိယသမ္မတဒီဝန်ကြီးတရရောက်ရဲ့အဆင့်နဲ့ဒီထဲကိုရောက်လာရင်သူတို့ကိုပေးထားတဲ့လုံခြုံရေးအစ်စ်တန်းဒီကိုပါလာအခုကလုံးလုံးမဝင်လုံးလုံးမထွက်ရဘူးဆိုတော့ရှယ်ယောက်တွေ့လိုက်ရတဲ့40အင်အားဟာဒီထဲကိုရောက်နေတဲ့တာဝန်ရှိနိုင်ငံအကြီးအကဲတွေကိုပုံမှန်ပေးထားတဲ့လုံခြုံရေးပမာဏမဟုတ်ဘူးဒါဆိုသူတို့လာရင်လည်းပါလာမှာမဟုတ်ဘူးဒါပေမဲ့တပိုင်းကအပြန်ပြောတော့နိုင်ငံတော်သမ္မတကြီးမလာပါဘူးသူကစီးစီးနဲ့တက်ဆိုင်ရာတာဝန်ရှိတွေလုသွားပါဆိုရင်တက်ဆိုင်ရာတာဝန်ရှိတဲ့ပါတီကလူတွေကသူတို့ကိုပေးမထားတဲ့လုံခြုံရေးအဆင့်တန်းရှိတဲ့အဲ့ဒီလူတွေကိုခေါ်နိုင်သလားဆိုတဲ့မေးခွန်းကရှိလာ
ပါတီဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကတော့ပါတီအပြောင်းလဲပေါ်ထောက်ခံကြိုဆိုပေမဲ့ပြောင်းလဲတဲ့ပုံစံအပေါ်ခုလိုသူကပြောပါတယ
်ဘယ်တိုင်းပြီးမဆိုကျွန်တော်ဖွံ့ဖြိုးရေးဆဲနိုင်ငံတွေမှာ military backup မရှိတဲ့နိုင်ငံ military backup မရှိတဲ့ပါတီကကြာရှုံးပါဘူးပြောင်းပြောတာ
ဟုတ်ပြတက်မတော်နဲ့
ကဥရွှေမရဲ့လှုပ်ဆောင်ချက်တွေနဲ့တဖြည်းဖြည်းကင်းကွာလာတယ်အဲတစ်ချက်ပါတယ်နောက်တစ်ချက်ကဥရွှေမအတိုက်ခံတဲ့ရီဆက်လာတယ်လို့ကျွန်တော်တို့ကထင်တယ်နောက်ဆုံးတစ်ခုကတော့သူဟာပါတီဥက္ကဋ္ဌယာဒူးကိုသူတကယ်အစ်စ်မှသူကအနာသိမ်းတာသူကအရင်သိမ်းတာ2010ကတည်းကပထမအကြိမ်ပါတီညီလာခံတွေကဒီလိုဖြစ်တာဒါကြောင့်မို့လို့ဦးသိန်းစရာသူ့ညာသူပြန်ယူတာပါအ
ဲဒီလိုလဲလိုက်တာကိုကျွန်တော်အနေနဲ့ tradition အရအမှန်ကန်လဲလိုက်တဲ့ပ ုံစံဟာဒီမိုကရက်တစ်မဆန်ဘူးကျွန်တော်အဲ့ဒါတော့မကြိုက
်ပါတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းဦးကတော့ပါတီအပြောင်းအလဲသမရပါဝင်မှုရှိမရှိကိုတီးကြားမှတ်ချက်မပေးလို့ကြောင်းသမရအနေနဲ့အခြေခံဥပဒေပါအချက်ကိုချိုးဖောက်မဖောက်ဆိုတဲ့ကိစ္စမှာတင်ပြသူရှိမှသာအခြေခံဥပဒေခုံရုံးကစစ်စစ်နိုင်မှာဖြစ်ကြောင်းသူကပြောပါတယ
်အားလုံးပူပန်မှုရတဲ့ကိစ္စကပူပန်စရာမလိုပါဘူး။ဘာကြောင့်လဲဆိုလို့ရှိရင်အောက်ခြေပါတီကနားလဲသဘောပေါက်မှုလွဲသွားမှာပဲကျွန်တော်စိုးရိမ်ပါ။အဲကျွန်တော်တို့ခေါင်းဆောင်အပြောင်းလဲဆိုတာကကျွန်တော်တို့ခေါင်းလွဲပဲဟိုပြောင်းသွားတဲ့သဘောတဘာဝဖြစ်ပါတယ်။ဥဆောင်မှုမူဝါဒတွေကလူပဲပြောင်းတာပါ။မူတွေကငကူတိုင်းဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကတော့အဲ့ဒီဥဆောင်တဲ့မူပေါ်မှာအခြေခံပြီးတော့ဆောင်ရွက်နေကြတဲ့ပုံစံများဖြစ်ပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော်အောင်ဆန်းစုကြည်ကတော့ပြည်ခိုင်ပြိုးပါတီတွင်ဖြစ်ပျက်ခဲ့တဲ့ကိစ္စဟာဒီမိုကရေစီနည်းလမ်းအတိုင်းကျင့်သုံးနေပါတယ်ဆိုတာမျှော်လင့်လို့မရဘူးလို့ပြောဆိုထားပါတယ်။ဒီပြင်အခြားနိုင်ငံရေးလေလာသုံးသပ်သူတွေကလည်းဒီမိုကရေစီနည်းလမ်းမကျဘူးလို့ဝေဖန်မှုတွေရှိနေပါတယ်
။နေပြည်တော်ကိုကိုယ်တိုင်ရောက်ရှိသတင်းရယူနေတဲ့ VOE သတင်းထောက်မှတ်မိခစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုကတော့တနိုင်ငံလုံးအတိုင်းအတာနဲ့ရေဘေးတင့်ခဲ့ချသူတွေကိုဂုဏ်ပြုခဲ့တဲ့အခမ်းအနားတစ်ခုအကြောင်းကိုပြောပြပေးချင်ပါသေးတယ်။ဒီကနေ့ကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုနဲ့အထိမ်းအမှတ်အဖြစ်မြန်မာနိုင်ငံရေဘေးကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေအပါအဝင်ရေဘေးကြောင့်အသက်ဆုံးရှုံးနေနိုင်ရသူတွေကိုဂုဏ်ပြုပြီးရန်ကုန်မြို့ဦးတန်နေအိမ်မှာကျင်းပခဲ့ကြပါသေးတယ်။အပြည့်အစုံကိုတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါဒီကနေ့အခမ်းအနားမှာအသက်ဆုံးလွတ်အနစ်နာခံသူတွေကိုဂုဏ်ပြုရတဲ့ရည်ရွယ်ချက်ကိုတော့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ်နဲ့ညှိနှိုင်းဆောင်ရွက်သူ Renetta Dazalian က VOE ကိုပြောပါရစေ
။ The World Humanitarian Day is a day that has been decided on globally to
ဒုက္ခတွေကြုံတွေ့လာတဲ့အခါမှာကိုကျိုးမငယ်ပဲအနစ်နာခံပြီးရဲရဲရင်ရင်အများအကျိုးဆောင်ရွက်ခဲ့သူတွေကိုဂုဏ်ပြုခြင်းနဲ့ရည်ရွယ်ချက်နဲ့ဒီနေ့ကိုသတ်မှတ်ထားတာလေ။အရင်ကလည်းဒီအခမ်းအနားတွေကိုမြန်မာနိုင်ငံမှာကျင်းပခဲ့ပုံပဲလို့ဒီနှစ်မှာတော့တနိုင်ငံလုံးကြုံတွေ့ခဲ့ရတဲ့ရေဘေးနဲ့တိုက်ဆိုင်သွားတာကြောင့်ဒီနေ့ကိုရေဘေးမှာအသက်ဆုံးရှုံးသွားတဲ့ကယ်ဆယ်သူတွေကိုလည်းဂုဏ်ပြုတဲ့အနေနဲ့အထူးကျင်းပဖြစ်တာပါ။ဒါရင်မကသေးပါဘူး။ရေဘေးတင်ပြည်သူတွေကိုအရက်ဖက်အဖွဲ့အစည်းတွေအပါအဝင်ပြည်သူအတော်များများကပံ့ပိုးကူညီပေးနေတာကိုလည်းအတိအမှတ်ပြုကျင်တာလည်းပါဝင်နေလေ
။ဇူလိုင်လ16ရက်နေ့ကစတင်ခဲ့တဲ့မူကြီးရေရှမ်းမှုတွေကြောင့်မြန်မာနိုင်ငံတိုင်းနယ်ပြည်နယ်12ခုလောက်မှာလူဦးရေတန်းကျော်ရေဘေးအနေနဲ့ကြုံတွေ့နေရပြီးတော့လူတရာကျော်အသက်ဆုံးရှုံးခဲ့တာပါ။အေယာဝတီတိုင်းဒေသကြီးတွေဘက်မှာအခုချိန်ထိတော့ရေဘေးအနေနဲ့ကြုံတွေ့နေရပြီးနေရာအတော်များများမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်နေပါတယ်။အရက်ဖက်လူအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းပြည်ပအလှူရှင်တွေကူညီဆောင်ရွက်ပေးနေသလိုပါပဲအစိုးရအနေနဲ့လည်းပြည်လဲထူထောင်ရေးလုပ်ငန်းတွေမှာထိထိရောက်ရောက်ဆောင်ရွက်ဖို့လိုတယ်လို့ Save the Children ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ် Kellen Stevenson ကတိုက်တွန်းပါတယ်
And hopefully that will continue. We know we have at least 6 weeks left in the rainy season and I think there will be a lot.
ဝေယဒီကတလားကြော်ကြော်ကြာရှိနေသေးတော့ရေဘေးပြန်လဲထူထောင်ရေးကိစ္စတွေအတွက်ကြာရှိနေသေးတဲ့လိုအပ်ချက်တွေကိုအစိုးရကထိထိရောက်ရောက်ဆောင်ရွက်သွားဖို့ကျွန်တော်တို့မျှော်လင့်ပါတယ်မြန်မာပြည်အနှံ့အပြားမှာရှိတဲ့ရေဘေးဒုက္ခခံကြုံနေရတဲ့ဒေသတွေအတွက်လိုအပ်တဲ့လုံခြုံချက်တွေကိုလည်းအခုလိုပဲဆောင်ရွက်သွားသေးလိုပါတယ်
။အီရတ်နိုင်ငံဘယ်လ်တက်မြို့ကကုလသမဂ္ဂယုံဘုံဖောက်ခွဲခံရပြီးလူ22ယောက်အသက်ဆုံးရှုံးခဲ့တာကိုအောက်မေ့တက်တာချင်းအဖြစ်တော့ဩဂတ်စ်လ19ရက်နေ့ကိုကမ္ဘာလူသားချင်းစာနာတဲ့နေ့အဖြစ်2008ခုနှစ်ကလေးကကုလသမဂ္ဂအထွေထွေညီလာခံကနေသတ်မှတ်ပေးထားတာပါ။ကဘာပေါ်ကအကူအညီလိုအပ်နေတဲ့သူတွေအတွက်ခက်ခက်ခဲခဲအခြေအနေတွေမှာအကူအညီသွားပေးတဲ့သူတွေနဲ့အဲ့ဒါလိုသွားရင်းအသက်ဆုံးရှုံးခဲ့ရတဲ့သူတွေအပါအဝင်ထိခိုက်ဒဏ်ရာရသူတွေအတွက်အမှတ်ရစေဖို့နဲ့ကဘာပေါ်မှာအကူအညီလိုအပ်နေတဲ့သူတွေဘယ်လောက်ရှိနေပြီလဲဆိုတာသိရအောင်ဒီကနေ့ကိုသတ်မှတ်ပေးခဲ့တာလည်းဖြစ်ပါတယ်။ဒီနှစ်မှာအမျိုးသမီးအမျိုးသားနဲ့ကလေးလူငယ်တန်းတရာကျော်အတွက်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့အတွင်းရေးမှူးချုပ်ဘန်ကီမွန်းကအမှားစကားပါထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညချမ်းမှာသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ပုတ်ထုနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းဒီနောက်မှာတော့မြန်မာတခွင်အစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်တို့ကိုနားဆင်ကြရပါမယ်။
ကျွန်တော
်
နားလည်တဲ့လောက်ကတော့ဒီဘရူမီတန်းရွှေကနေပြီးတော့ဒီတန့်ခိုင်ရေးပါတီကိုနာစစ်တပ်နဲ့တွဲပြီးတော့250လောက်ဆက်ပြီးတော့အုတ်ချုပ်စေခြင်းနဲ့ဆိုလိုပုံမျိုးကတော့သူတို့ဒီအစိုးရ
အာဏာရပြည်တော်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွင်အကွဲအပြဲဗိုလ်လူပွဲအကြောင်းသုံးသပ်ထားတာတွေကိုတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်မှနှားဆင်ချရမှာပါအခုရင်ဆုံးတော့အပတ်စဉ်မြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးခြင်းပါတယ်ဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာလည်းဖွံ့ဖြိုးရေးတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်မှအပြောင်းလဲနောက် Cherry FM ရက်ဆိုင်ထားဖို့ PRP ခံခဲ့ရတဲ့အကြောင်းစာရာတွေကိုနားဆင်ချရမှာပါမိုင်းခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအကူအညီတင်ဆက်ထားပါတယ
်အခုရက်ပိုင်းမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုယ်စီလက်ထောက်နေနဲ့ပတ်သက်ပြီးတော့လူများစိတ်ဝင်စားရှိနေကြပါတယ်။တက်မတော်ကဗိုလ်ချုပ်28ဦးကတက်ကနေအနားယူလိုက်ပြီးတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကနေရွေးကောက်ပွဲဝင်ဖို့ပင်ဆင်ခဲ့ကြပါတယ်။အဲ့ဒါအပြင်တက်မတော်ကနေနောက်ထပ်စစ်ဘက်ဆိုင်ရာအရာရှိကြီး143ဦးကလည်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီအောက်ကနေရွေးကောက်ပွဲဝင်ဖို့စည်ရင်းပေးခဲ့ပေမဲ့ပါတီကနေ59ဦးသာလက်ခံလိုက်ကြောင်းဩဂုတ်လ12ရက်နေ့မှာကြေညာခဲ့ပြီးနောက်တစ်နေ့မှာပဲကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းဖေရှားတဲ့အဖြစ်ပြက်ဖြစ်ပေါ်လာခဲ့ရတာပါလွန်ခဲ့တဲ့2နှစ်3နှစ်တာကာလမှာဥသိမ့်စိန်နဲ့သူရဥရှိမန်းတို့နှစ်ဦးကြားအဆင်မပြေမှုတွေရှိနေတာကိုတိတာထင်ရှားစွာတွေ့နိုင်ပါတယ်ဒါပေမဲ့ပုံမပြင်းထန်လာတာကတော့အခုနှစ်စပိုင်းမှာဖြစ်ပါတယ်ရွေးကောက်ပွဲနီးလာတာနဲ့အမျှသူတို့နှစ်ယောက်ကြားပြိုင်ဆိုင်မှုကပုံမပြီးတော့တိတာထင်ရှားလာပြီးတော့အခုတလောရွေးကောက်ပွဲနဲ့ဆိုင်တဲ့ဖြစ်ရတွေကတက်မတော်ထောက်ခံမှုရထားတဲ့ဥသိမ့်စိန်ရဲ့အုပ်စုကအနံ့ယူဖေရှားဖို့စစ်ဆော်လာခဲ့တာဖြစ်တယ်လို့မီဒီယာတွေကသုံးသပ်ကြပါတယ်။အခုလက်ရှိအနေအထားမှာတော့သူရဥရွှေမန်းဟာပါတီယာရုကိုသာစွန့်လွတ်လိုက်ရတာဖြစ်ပြီးလွတ်တော်ဥက္ကဋ္ဌတာဝန်ကိုယူထားစေဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးထင်ရှားတဲ့ရှေ့နေတူဖြစ်တဲ့ဥကိုနီကအခုလိုရှင်းပြပါတယ်
။ဝန်ကြီးဘုံချေအားဥပဒေပုံမှန်113ခါခွေလွတ်တော်ဥက္ကဋ္ဌကိုထုတ်ချင်တာဝန်ကနေရက်ဆဲတင်ဒီလိုလွတ်တော်အစည်းအဝေးမှာတင်းပြီးတော့အဲ့ဒီဒီလိုလွတ်တော်အစည်းအဝေးကနေဆုံးဖြတ်ချက်ချပြီးမှရက်ဆဲရမယ်အဲ့လိုဆုံးဖြတ်မယ်ဆိုရင်ပုံမှန်19အရအကြောင်းပြချက်တစ်ခုခုပေးရမယ်အဲ့ဒီအကြောင်းပြချက်က၄မျိုးရှိတယ်ပုံမှန်19အရပြန်တော့ပုံမှန်သက်သာဟုတ်ပါဒီဘုံချေအုပ်တွေကိုချိုးဖောက်တာအကျင့်ပြက်ပြားတာပေးအပ်ထားတဲ့တာဝန်ကိုမထမ်းဆောင်နိုင်တာအဲ့ဒီ၄ခုတစ်ခုခုအကြောင်းပြပြီးတော့မှသူ့ကိုဆွဆွဲတဲ့အဆိုတင်ရမယ်အဲ့ဒီဆွဆွဲတဲ့အဆိုကိုဒီတုလွတ်တော်အမှတ်25000ခိုင်နှုန်းကလက်မှတ်ထိုးပြီးတော့မှဒီတုလွတ်တော်ဒုတိယဥက္ကဋ္ဌစီမံတင်ရမယ်အစည်းအဝေးကျင်းပနေတဲ့အချိန်ဆိုရင်အစည်းအဝေးမှာတက်တင်လို့ရတယ်အစည်းအဝေးမကျင်းပသေးတဲ့အချိန်ဆိုရင်ဒုတိယဥက္ကဋ္ဌစီကိုတင်ပြီးတော့ဒုတိယဥက္ကဋ္ဌက27ရက်အတွင်းအစည်းအဝေးခေါ်ရတယ်ပြီးရင်ဒီတုလွတ်တော်မှာတက်တဲ့စီမံတရားအစည်းအဝေးမှာဒါကိုဆွေးနွေးရမယ်ပြီးရင်မဲခွဲပြီးတော့ဆုံးဖြတ်ရမယ်အဲ့လိုမဲခွဲဆုံးဖြတ်လို့ဟုတ်ကဲ့ဘုရားပေါ့အနည်းဆုံးကအစိုးရထုတ်ခဲ့ဆိုရင်ဒီတော့ဒီတော့ဥပဒေကိုရာထူးတာဝန်ကနေရက်ဆဲတယ်ဆိုတဲ့အကြောင်းကိုကြေညာပေးရမယ်။ဥရှိမရဲ့အနေအထားဒီဥပဒေအရလက်ရှိဒီလိုလို့ရဲ့ဥပဒေတာဝန်မှာတရားဝင်ရှိနေပါသေးတယ်။ဒါအပြင်ဒီတော့စုလို့ရဲ့နာယကတာဝန်နေရာမှာလည်းခုအချိန်ထိတရားဝင်ရှိနေပါသေးတယ်။ဒါတို့နိလန္တကျဥပဒေနဲ့အညီမဖယ်ရှားသေးသရွတ်သူဟာတရားဝင်ရာထူးမှာပဲရှိနေပါလေ
။လွတ်တော်ဥက္ကဋ္ဌသူရဥရှိမန်းယာရုကနေဖေရှားခံရပြီးတဲ့နောက်တည့်ရက်မှာပဲသူ့ရဲ့တားဖြစ်သူဥတိုးနိုင်မန်းပိုင်ဆိုင်တဲ့ Cherry FM အသုံးပြုနေတဲ့မြမအတန်ပိုင်းဂျိုရုဆက်သွယ်ရေးလမ်းကြောင်းတွေကိုပြန်ကြားရေးဝန်ကြီးဌာနကဖြတ်တောက်ထားလိုက်ပါတယ်။အဲ့ဒီလိုဖြတ်တောက်ပြီးနောက်မှာပြန်ကြားရေးဝန်ကြီးဌာနကဝန်ကြီးဦးရထွန်းနဲ့ Cherry FM ရဲ့တာဝန်ရှိသူတွေနဲ့နေပြည်တော်မှာဆွေးနွေးကြရမှာ Cherry FM အနေနဲ့စာချုပ်ကလည်းပြည့်နေခြင်းအခုလိုနိုင်ငံရေးအပြောင်းလဲဖြစ်ပေါ်လာတာကြောင့်ဒီအတန်လွင့်ဌာနအနေနဲ့နိုင်ငံရေးနဲ့ဆွဲ့နွယ်ပြီးတော့ထုတ်လွှင့်ရမှာကိုစိုးရင်ကြောင့် ရွေးချယ်စရာနီလန်းနှစ်ခုပြီးခဲ့တယ်လို့သိရပါတယ်။အဲ့ဒီလိုရွေးချယ်စရာနှစ်ခုမှာတစ်ခုကလုံးဝပိတ်သိမ်းလိုက်ခြင်းနဲ့ဒုတိယနီလန်းကတော့အခုကစပြီးတော့3လဆက်တိုက်ရန်နာထားခြင်းလို့ဖြစ်ပါတယ်။ဒီလိုမိမိတို့နဲ့မတည့်တိုင်းမီဒီယာတစ်ခုကိုရန်နာခိုင်းနေဆိုတာကလည်းမီဒီယာဖိနှိပ်မှုတစ်ခုလို့မြင်တဲ့အကြောင်းမြန်မာသတင်းစာဆရာတဦးဖြစ်တဲ့ဦးစိန်ဝင်းကအခုလို့သုံးသပ်ပါတယ်
။ဟိုဆိုရအနေနဲ့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့လက်တုံပြန်လောက်တာဒါကောင်းတဲ့အလားလာတော့မဟုတ်ဘူးเนาะချင်းတို့ချင်းချင်းပါတီတွင်းမှာအာဏာလုတာနေပြီးတော့မီဒီယာတွေဟိုဘာတိုက်ခတ်လာတာဒါကဘာလဲဘာဟုတ်ပြလဲဆိုတော့တကယ်တော့ DFM ဆိုတာလဲသူတို့ဆေးအုပ်ချုပ်ရေးကာလမှာဟာသူတို့ရင်းနှီးတဲ့လူတွေဟလာခရိုနီတွေကိုပဲပြီးခဲ့ကြတဲ့ FM အဲ့ဒီမှာမှသူတို့ကသူတို့ကြိတ်ပြီးတော့သဘောတူညီချက်တွေလောက်ယူလောက်ခဲ့ကြတာပဲအခုကကြတော့ဘာလို့ပြလိုက်လဲဆိုတော့အဲဒီ FM တွေကပတ်သက်တဲ့လူတွေဟဲ့လားနိုင်ငံရေးကိုဟိုလာမထိနဲ့ဆိုတဲ့သဘောနော်သဘောကတော့သတင်းလွတ်လပ်ခွင့်ကိုဟိုတွယ်ဝိုက်ထိန်းချုပ်ပြီးရတာဖြစ်သွားတယ်ဒါကအစိုးရအနေနဲ့ကမီဒီယာကိုသူမလိုတဲ့အချိန်မှာအဲမီဒီယာရဲ့အတန်ကိုပိတ်ပစ်မယ်ဆိုတာဒါတော့မှအံ့ဩစရာကောင်းတာဟိုဟိုသူကဥရှင်မန်ဘက်ကဒီမီဒီယာကိုအသုံးပြုပြီးတော့ပေါ့နော်နိုင်ငံရေးရလှုပ်ဆောင်မှုတွေမရှိသေးခင်မှာ ਉਹ ပဲဒါမျိုးလုပ်လိုက်တာအံဩစရာတော့ကောင်းပါလေ
လွတ်တော်ပါတီနဲ့ပတ်သက်တဲ့အရေးကြီးတဲ့ဖြစ်ရပ်တွေတင်ပြပြီးမှာတော့နှစ်ပေါင်းများစွာဖြစ်ပွားနေတဲ့ပြည်တွင်းစီရက်စရေးနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါလေအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြိမ်ကြိမ်ဆွေးနွေးပြီးတဲ့နောက်နိုင်ငံတော်သမ္မတကအပြစ်ရလက်မှတ်ရေးထိုးဖို့ဖိတ်ခေါ်စာကိုလည်းအခုရက်ပိုင်းမှာပဲကြေညာလိုက်ပါတယ်ရွေးကောက်ပွဲအပြီးနောက်အစိုးရလက်ထက်မတန်ခင်အပြစ်ခတ်ရက်စရေးကိုတည်ဝင်လက်မှတ်ရေးထိုးနိုင်မလားဆိုတာကတော့ဆောင်ကြည့်ရအောင်မယ့်ကိစ္စတရဖြစ်ကြောင်းတင်ပြရင်းအခုတစ်ပတ်မြမမီဒီယာမြင်ကွင်းကိုရန်နာလိုက်ပါရစေ
။မအင်ခိုင်ဦးရေးသားပေးပို့တာကိုဥဆံမိုးဝေကူညီတင်ဆက်ပေးခဲ့တဲ့မြမမီဒီယာမြင်ကွင်းဖြစ်ပါရဲ့ရှင်။အခုကတော့သတင်းဘတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွင်အင်အားပြဗိုလ်လူခဲ့ကြတာဟာပုတ်ကိုရေးတိုက်ပွဲလားဒါမှမဟုတ်သဘောထားတင်းမာတဲ့အုပ်စုနဲ့ဒီမိုကရေစီလိုလားတဲ့အုပ်စုတို့ရဲ့ပြိုင်ပွဲလားတိုင်းပြည်အပေါ်ဘလို့အကျိုးသက်ရောက်နိုင်မလဲဆိုတာကိုမြန်မာသတင်းသမဂ္ဂရဲ့ဥက္ကဋ္ဌဦးမောင်မောင်မြင့်ကယ်လီဖိုးနီးယားပြည်နယ်ဘာကလေးတက္ကသိုလ်ကပါရဂူကျမ်းပြုသုတေသီကိုမင်းစင်တို့နဲ့ဥကျော်စန်းသားဆွေးနွေးသုံးသပ်ထားပါတယ်ရှင
်မနငမမကြခင်ကဖြစ်ပွားခဲ့တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအနာလူပွဲဆိုရပါစို့ဗျာဒီကိစ္စကိုနိုင်ငံတကာမီဒီယာတချို့ကသဘောထားတင်မာတဲ့အုပ်စုနဲ့ဒီမိုကရေစီလိုလားတဲ့အုပ်စုအကြားအင်အားပြိုင်ပွဲဖြစ်တယ်လို့ဆုံးသတ်ပါတယ်ဒီအမြင်ကိုဥမ္မမောင်မြင့်ပဲလို့မြင်ပါလေခင်ဗျာ
ဟုတ်ကဲ့ဟိုရေပုံရပြောမယ်ဆိုလို့ရှိရင်တော့ဒီဦးသိန်းစိန်နဲ့ဟာဒီတက်မတော်ခေါင်းဆောင်ကြီးကသဘောထားတင်မာတယ်ပဲလို့ဆိုနိုင်ပြီးတော့လွတ်တော်တွေကိုရောက်နေတဲ့ဦးရွှေမန်တို့ကဒီတော့ဘောရပြောင်းပြောင်းနဲ့ပဲလို့ပြောလို့ရပါတယ်အဲသို့တော့ဥွှေမန်ရဲ့ဒီနောက်ကျောင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့သူ့ကိုအမှန်တကယ်အဲ့လိုပြုရင်ပြောင်းလဲရေးကိုလိုလားတဲ့ဒီမိုကရေစီကိုလိုလားတဲ့ဒီပုံကိုလို့ပြောဖို့တော့နည်းနည်းခက်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုမင်းစင်ရဲ့သဘောထားလည်းသိကြပါတယ်ဒီကိစ္စမှာ
ဟိုဦးသိန်းစင်ကဥွှေမန်ရမှာပေါ့နော်ညစလုံးကဟဲ့လားဟိုဘယ်သူရောဖြစ်သဘောထားကျမှာရောရောဖြစ်သဘောထားပြောင်းပြောင်းနေလို့ပြောခတ်ပါတယ်ကန့်သက်တစ်ခုတည်းကတော့ညစလုံးကဒီပြုရင်ပြောင်းလဲရေးကိုလုပ်ခဲ့ကြတာပါပဲဦးသိန်းစိန်ကလည်းဒါဥချွေအာနာကိုသူမျိုးပြင်တော်လည်းမျိုးလုပ်ခဲ့တယ်။ဥရှင်မန်းကလည်းလွတ်တော်ကိုအကြောင်းပြုပြီးတော့သူပြင်တော်လည်းမျိုးလုပ်ခဲ့တာရှိပါတယ်။ဘာကြောင့်လုပ်တယ်လဲဆိုရင်ဒီအရင်းခံအကြောင်းတရားတော့တသက်ဆုံးနေရာမှာဖြစ်ပါတယ်။ဒါပေမဲ့တေချာရာကတော့ဒါဟာတင်မာကျူပြောပြောင်းသူပဋိပက္ခတဲ့ဆာလို့ရှိရင်နိုင်ငံရေးမှန်းချက်ကြီးတဲ့ပုံကိုနှစ်ယောက်ကထိတဲ့ပြမှုဖြစ်တယ်။ဒီထိတဲ့ပြမှုမှာဖြစ်တတ်ကဦးသိန်းစိန်ဘက်ကရက်တည်လို့ကြောင်းဦးသိန်းစိန်ကအမှန်ရတော့ကျွန်တော်ထောက်တယ်။
တချို့ကတော့ဦးသိန်းစိန်ကဒီဟာကိုစတင်ပြီးတော့လုတ်တက်လူ initiative ယူရလူမဟုတ်ဖ ೇನೆ ဟိုနောက်ကွယ်မှာရှိနေဥသန်းရွှေရဲ့သဘောတူညီမှုနဲ့စစ်တပ်ကဒါကိုပြန်ပြီးထိန်းချင်တယ်ဥရွှေမန်းဒေါအောင်ဆန်းစုကြည်နဲ့တည်ရင်းနှီးတဲ့ကိစ္စဖွဲ့စည်းပုံပြင်ဆင်ရေးကိုသူထောက်ခံတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီအရောဖြုတ်ချင်လို့စစ်တပ်သူတို့မဟုတ်ဥသန်းရွှေကစတင်တယ်ဥရောသုံးသက်ကြတာရှိပါတယ်တိုက်ဆိုင်မှုတစ်ခုကလည်းပဲစစ်တပ်ကပေးလိုက်တဲ့ကုစလေ၃ပုံ၂ပုံကိုဥရှင်မနောကလွတ်တော်ကိုယ်စားလှည့်ဖြစ်လက်မခံပဲပယ်ချခဲ့တဲ့ကိစ္စတွေကိုထောက်ပြပြီးတော့ပြောကြပါတယ်။အဲဒီဆိုဒီကိစ္စမှာအဓိကစတင်တာဟာဥသိန်းစင်မဟုတ်ဘူးစစ်တပ်တို့ဥသန်းရွှေတို့သာဖြစ်တယ်လို့သုံးသပ်ကြပါတယ်။ကိုမင်းစင်အဲ့ဒါကဘယ်လိုစဉ်းစားပါလဲ
။ကျွန်တော်နားလည်တဲ့လောက်ကတော့ဒီဘယ်လိုမျိုးသန်းရွှေကနေပြီးတော့ဒီတန့်ခိုင်ရေးပါတီကို ना सिटा ने तुए बिरो ने गा जलाओ सब बिरो उच्चो सेजे ने सोले पोमी बारो तेरो डी सोवाइने ऐसी बारे तभी मैं ले वो जो मुझे डांस रही है गुना हासी में जा हाँ डी उस दिन से ने उस रेमाए डांस आई मुरी जाऊं प्यार दो आए लो तो तमर वाले मारो वो जो मुझे डांस रही कुरें अलो यूसाई แล้วมุที่ที่สามมาว่าจะมุ่งยึดตั้งสื่อการในปีรอที่ตุรกีจะจุดทองเงินตั้งขายในปาร์ตี้ที่รูปยูเครนปีรอที่ตะกูเป็นอาโกปีรอปัจจัยต่างๆทั้งสองเรื่องตั้งขายในปาร์ตี้กูเป็นปีรอเอฟเอสปีรอโรจินโรเป็นปงตุนปีรอจินโรดีจินโรคอมพิวเตอร์สกันเนี่ยเป็นเอเมซอนดีซอฟต์แวร์อัปเดตกันรู้ได้ว่าเนี่ยตัวป่วยของตัวเราอย่างไรบ้างนะยึดตั้งขายในปาร์ตี้กูนักกู้ปงสันได้เตรียมตัวปีรอตัวนี้ตัดเดลิรีเนี่ยเป็นปีรอเฟรซี่ปีรอที่ตุรกีจะ မမလာပေါ့
ဟုတ်ကဲ့ဆိုတော့ဘိုးကြောင့်ကြီးသန်းရွှေကသူ့ရဲ့စီစဉ်ချက်အရာဥသိန်းစိန်နဲ့ဥရွှေမန်းကိုတောင်းပန်အစီအစီခွဲအပ်ထားတယ်ဆိုတော့သူခွဲခဲ့တဲ့ပုံစံကအစကတည်းကသူတို့နှစ်ယောက်ကိုတယောက်နဲ့တယောက်မကျေနပ်စရာ check and balance တူပြီးတိုက်ထားတဲ့ပုံစံမျိုးဖြစ်နေတာလည်းပဲတွေ့ရမယ်လို့ထင်ပါတယ်ဒီကိစ္စမှာကုမောင်မြင့်မြတ်လို့သဘောပါလဲ
ဟုတ်ပါတယ်အဲ့ဒီတော့ရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ဒီကနေ့တိုးရနဲ့ဆွတ်တော်ဆိုရဲလက်ရှိနိုင်ငံရေးအခင်းချင်းဟာတကယ်တမ်းပြောမယ်ဆိုရင်ရင်တော့သူ့လက်ထက်မှာပဲစုနေတာအာဏာကိုဟလာဒီဥသိမ်းစိန်နဲ့ဒီရွှေမန်းဆွတ်တော်နဲ့အစိုးရဆိုပြီးခွဲလိုက်တဲ့သဘောရှိပါတယ်သို့တော့သူခွဲတဲ့နေရာမှာရင်တော့ဒီနာဖအစိုးရလက်ထက်မှာဟလာနံပါတ်3အဆင့်ရှိတဲ့ရွှေမန်းကိုကြတော့ဟလာဒီအုတ်ချိုးရေးဘိုင်းကိုမပို့ဘဲနဲ့ဆွတ်တော်ဘက်ကိုပို့တယ်ပို့ပြီးတော့အာဏာရှိတဲ့ပို့ပြီးလုပ်ပိုင်ခွင့်ရှိတဲ့နေရာကိုကြတော့ဒီအရင်နာဖအစိုးရလက်ထက်မှာ400လောက်500လောက်မှာရှိမဲ့ဥသိမ်းစိန်ကိုပေးလိုက်တယ်ပေးလိုက်တယ်ဆိုတော့ကမှအဲ့ဒီမှာကလေးကသူတို့အချင်းချင်းဟာလာပုံကိုကြီးမချင်းမနှက်မှုတွေအဲရှိကောင်းရှိနိုင်ပါတယ်အဲ့တော့အဲ့ဒီအတွက်ကြောင့်ဟာလာဥရွှေမဟာစောပိုင်းတုန်းကဥသိမ်းစိန်ရဲ့တဘောလားနဲ့တိတ်မကွာပေမဲ့လို့နောက်ပိုင်းကျတော့ဥသိမ်းစိန်ထက်ပို့ပြီးတော့ကိုပြည့်ပြန်ပြောင်းလဲရေးဘက်ကိုသူပို့ပြီးတော့အားတန်လာတဲ့သဘောမျိုးသူကြလာတာကိုတွေ့ရပါတယ်ဥသိမ်းစိန်ကဟာလာဥရွှေမလောက်မသွားနိုင်တဲ့အခါကျတော့သူတို့မှအချင်းချင်းဒီအာနာလူဘွဲသဘောမျိုးနဲ့ဟာလာတင်းမာလာတဲ့သဘောမျိုးဖြစ်လာတယ်လို့ကျွန်တော်မြင်ပါတယ
်နောက်အူမင်းကြီးခင်ဗျာဒီနေ့ပဲ Brooklyn Institute ကဟာ fellow တယောက်သူတွေဒီတယောက်ရေးတဲ့သုံးသပ်ချက်ကိုကျွန်တော်ဖတ်ရပါတယ်။သူကဘာပြောလဲဆိုတော့ဒါဟာပုဂ္ဂိုလ်ရေးအပြိုင်မှုတွေတဲ့စစ်တပ်ဟာတိုင်းပြည်ကိုကာကွယ်ခြင်းလို့ဒီမိုကရေစီရင်းကျက်လာရင်စစ်တပ်ဟာနိုင်ငံရေးကနောက်ဆုံးမယ်ဆိုတာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောထားပြီးဖြစ်တယ်။ဥရွှေမန်းလုတဲ့ကိစ္စမှာဒီမိုကရေစီမင်းကျက်ခင်သူကသိပ်ပြီးတော့လောနေလို့ဒီလိုထိန်းသိမ်းရတာဖြစ်တယ်ဆိုတဲ့သဘောမျိုးနဲ့ตรงไปแล้วยีถ่าတွေ့ရပါတယ်ကိုမင်းရင်ဘယ်လိုများသဘောပါလဲဖတ်ကောဖတ်မိလားမသိဘူးအဲ့ဒါဟော
ကျွန်တော်မဖတ်ချင်ပါဘူးဟာဒါပေမဲ့ဟိုရေပုံကပေါ်လေခုနိုင်ငံခြားပညာရှင်တွေတုံးတက်တော်တော်များကြည့်မယ်ဆိုလို့ရှင်ဟိုဒီအချင်းမျိုးစုဖတ်မှန်းနဲ့နားလည်နေမှုအင်မတန်ခက်ပါတယ်ဘာလို့လဲဆိုတော့ဟာပြည်ငင်ကြီးမှာက who's who's လို့ခေါ်ရဘယ်သူကဘဝလဲဆိုတော့တခြားပြည်ပေါ်တော့မှတော့ချင်ယူရမှာဖြစ်ပါတယ်လူပုဂ္ဂိုလ်တွေပေါ်မှာတိတ်အားပြည့်ရနိုင်ငံကြီးဖြစ်တဲ့တောင်မှဒီလူပုဂ္ဂိုလ်တွေနဲ့တရားဆက်ဆက်မှုတစုံတရာမရှိထားဘူးသူတို့အကြောင်းကိုတခြားဆက်လက်မတတ်ပါတော့အထူးသဖြင့်ကျွန်တော်မြင်တာကအခုဒီမြန်မာဒီသတင်းစာဂျာနယ်မီဒီယာတွေပေါ့နော်လွတ်လပ်လာတယ်အဲ့ဒါတွေကိုတခြားလေ့လာမနေဘူးဆိုရင်တော်တော်ကိုသိဖို့ခက်ပါတယ်ဒါကြောင့်ကျွန်တော်အမြင်ကခုနကတုံးတက်ချက်ကိုကျွန်တော်မဖတ်ရသေးဘူးအဲ့တုံးတက်ချက်ဟာလက်ရှိဖြစ်နေတာနဲ့အတော်ကင်းကွာလို့ထင်ပါတယ်တမလို့အနေနဲ့တိုင်းပြည်ရဲ့ဟိုကာကွယ်ချက်လို့ဒီလိုမျိုးပါတီတစ်ခုမှရှိရဲ့ဒီချို့ထုတ်တဲ့ကိစ္စမှာဝင်ပါရတယ်ဆိုတော့ဟာရုပ်တည်လည်းမရှိပါဘူးနောက်တစ်ခုကကျွန်တော်ခုနကပြောသလိုပါပဲဒီခေါင်းဆောင်တွေဟာအခုအချိန်မှာအပြိုင်ဆိုင်သူလည်းသူ့ရင်တောင်းလေးသမားငါလည်းသူ့ရင်တောင်းလေးသမားလို့ဟိုကကကအမွန်းတင်နေတဲ့အချိန်ဖြစ်ပါတယ်အချိန်လေးကကွာပါတယ်ခုနကဘာမှမပြောလဲကျွန်တော်နားလဲပါတယ်ဟိုဥသိမ်းစိန်ရဲ့ပြည်ရင်တောင်းလေးလှုပ်ဆောင်မှုတွေဟာဒီ techno club လို့ခေါ်တဲ့ဒီအတံပေးတွေပေါ့နော်ပညာရှင်တွေအတံပေးတွေနိုင်ငံတကာရဲ့အကူအညီနဲ့လှုပ်တာဖြစ်ပြီးတော့ဥရွှေမန်းကတော့ဒါကိုဒံပြန်ဖို့အတွက်ဟိုလာဒီပြတ်တော်ထဲမှာကျွန်တဲ့အင်အားစုတွေနဲ့ဟိုလာကျွန်တော်တို့အပေးယူရေလှုပ်နားလည်မှုတွေလုပ်ပြီးတော့ဟိုလာစံပေးမှဆေးရဆွဲပုံစံမျိုးနဲ့လှုပ်ရင်းလှုပ်ရင်းနဲ့သူကပြည်ရင်တောင်းလေးကိုတည်သွားတာဖြစ်ပါတယ်အဲ့တော့သူတို့မြောက်ကပြည်ရင်တောင်းလေးကိုလှုပ်ပုံလုပ်နေခြင်းကမတူပါဘူးဒါမြောက်ဆုံးဟာဟိုလာဒီစနစ်ကြီးကိုပြောင်းပြစ်လောက်အောင်တော့ပြည်ရင်တောင်းလေးလုပ်နေကြတာမဟုတ်လို့ပဲမြောက်ဆုံးကိုပြည်ရင်တောင်းလေးမလှုပ်ဘူးလို့ပြောရင်လည်းမမှန်နဲ့တော့ဒါကြောင့်မို့ကျွန်တော်ထင်ကတော့နိုင်ငံရေးစီမံချက်ကြီးရဲ့လူတွေအားတိုင်ပွဲဖြစ်တယ်ဒီအားတိုင်ပွဲမှာဘယ်လိုမျိုးကြီးတန်းဆွေခနေပြီးတော့ဟလာဟိုဥရွှေမန်းကိုတော့တော်သိမိတန်းသိမိလို့ဆုံးဖြတ်လို့ဘယ်လိုဖြေထွက်တယ်လို့ကျွန်တော်သုံးသပ်ချင်တယ
်ဟုတ်ကဲ့ဥမောင်မြင့်ရဲ့သဘောထားလေးသိကျင်ပါတယ်စစ်တပ်ဟာတိုင်းပြည်ကိုကာကွယ်ဖို့လိုတယ်ဆိုတော့အစီနဲ့ဒီလိုလောက်ရတာဆိုတဲ့ကိစ္စတချိန်မှာသူတို့ဟာဒီမိုကရေစီရင်းကျက်လာရင်နောက်ဆုတ်သွားမှာပဲဆိုတော့ဂတိအဲ့ကိစ္စကိုကဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒီကိစ္စတော့ကျွန်တော်လည်းကိုမင်းစင်လို့ပါပဲခင်ဗျာကျွန်တော်လည်းမယုံကြည်ပါဘူးခင်ဗျာဘာကြောင့်လဲဆိုတော့ဒီစစ်တပ်ဟာတိုင်းပြည်ကိုကျက်တင်ရှင်ပါတယ်ဆိုတော့ဒီစကားမျိုးသုံးပြီးတော့ဟာဒီကျွန်တော်တို့အားလုံးကိုဒုက္ခတွင်နဲ့ကြောက်အောင်လုပ်ခဲ့တာအတိတ်မောင်းတော်တော်လေးလည်းများနေပါပြီ ဒီတစ်ခါမှလည်းပဲတကယ်တမ်းပြောမယ်ဆိုရင်တိုင်းပြည်အတွက်အင်မတန်အရေးကြီးတဲ့ဒီအခြေခံဥပဒေပြုပြင်ကြောင်းလေးကိစ္စကိုစစ်တပ်ကလုံးဝအထိမခံပဲနဲ့ဟလာဒီဦးသိန်းစိန်ကိုဥဆွေမန်းကဒီအန်တုရဲ့ကိစ္စတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လွှတ်တော်ကနေအစိုးရကိုအန်တုရဲ့ကိစ္စကိုရမယ်ပြုပြီးတော့လွှတ်တော်ကိုပါသိသိအောင်လုပ်တဲ့သဘောကတော့ကျွန်တော်အမြင်မှာကတော့တိုင်းပြည်ရဲ့ဒီမိုကရေစီရေးအတွက်လုံးဝအထောက်အကူမပြုဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့ဆိုအဲ့ဒီဒီမိုကရေစီရေးနဲ့ပတ်သက်လို့အခုသူတို့ပါတီတွင်းမှာအင်အားပြန်ဆိုင်မှုဒါပါတီတွင်းနိုင်ငံရေးအဖြစ်ပြန်ရမယ်ဟာပါတီတွင်းဒီမိုကရေစီလုံးဝမရှိဘူးဆိုတော့ပေါ်လွင်တာပေါ့လေအဲ့ဒါမှအင်အားသုံးပြီးတော့လွတ်ခဲ့တယ်ဆိုတော့ဒီပါတီကတိုင်းပြည်ကိုဒီမိုကရေစီဖော်ဆောင်ပေးပါမယ်ဆိုပြီးတော့ရွေးကောက်ပွဲလုပ်တော့ရွေးကောက်ပွဲရလက်ကိုရောသူတို့လိုက်လက်လျော်လျော်သဘောတူလက်ခံလိမ့်မယ်ဆိုတဲ့ကိစ္စမှာတန်ပြားရှိတယ်ရောဖြစ်မလားဘလို့ကိုမင်းစင
်ရွေးကောက်ပွဲရလက်ဟာဘလို့ရလက်ဆိုတော့အများကြီးမူတည်ရောရွေးကောက်ပွဲမှာအတိုက်ခံနိုင်အောင်တော့အတိုက်ခံဟာသမရဖြစ်နိုင်ကြပေါ့နော်ဒါဘာလို့လဲဆိုတော့ကျွန်တော်ကဒီနှစ်ဆင့်သွားရဖြစ်စဉ်ရွေးကောက်ပွဲနိုင်တိုင်းဟိုနာကျွန်တော်တောင်ပြိုကမ်းပြိုမနိုင်ဘူးဆိုလို့ရှိရင်လေဒီလက်တော်ထဲမှာသမရရွေးချယ်တဲ့အခါမှာအတိုက်ခံဘက်ကသမရချိုးခတ်ပါတယ်ဆိုတော့ကျွန်တော်အမြင်ကတော့ဒီအတိုက်ခံဘက်ကနေပြီးတော့ဒီတော့ဆန်းစစ်ကြီးသမရဖြစ်ကြီးဟိုနာအတိုက်ခံစိတ်တိုင်းကြတဲ့လူတာသမရဖြစ်ကြီးအရေးကြီးတဲ့နေရာကြီးရရင်ဆိုတော့အတင်းကျမတွန်းသေးရတော့စစ်တပ်ဘက်ကတိတ်ပြီးတော့ဘယ်လိုပြင်းပြင်းထန်ထန်ပြန်တုံ့ပြန်နေတဲ့ပုံမရှိပါဘူးဘာလို့လဲဆိုတော့ဒီဒီဇူလိုင်လ24ရက်နေ့ကပြန်တဲ့တံမနဲ့တွေ့ရခါမှာဘုလို့မှုကြီးမင်းအောင်လည်းကပုံမှန်လည်းပြောခဲ့တာရှိပါတယ်အဲ့တော့အကြေရတာဒီသမရဟာအရေးချင်းသမချက်ကိုအတိုက်ခံကအတင်းပြင်မှုစူးစမ်းမယ်ဆိုရင်တော့1958 62ခုနှစ်ကအာဏာသိမ်းတဲ့ပုံစံမျိုးတပတ်လည်နိုင်တယ်လို့ဘုလို့မှုကြီးမင်းအောင်လည်းကခရီးပိစားရှိပါတယ်အဲ့ဒါကိုကြည့်မယ်ဆိုရင်တော့ဒီရုပ်ောက်ပွဲရက်လက်ကစစ်တပ်ရဲ့အကျိုးစီးပွားကိုတိတ်မချင်းချဘူးဆိုရင်တမင်းရဖြင့်အခြေခံဥပဒေပြုပြင်ပြောင်းလဲရေးကိုအတင်းမတော်ဘူးဆိုရင်အဲ့ဒီနေ့ကရုပ်ောက်ပွဲရက်လက်ကိုလက်ခံမှုရှိပါတယ်
ဥမမမင်းသဘောထားလေးသိကြပါလေဒီကိစ္စမှာတကယ်လို့အတင်းမတွန်းဘူးဆိုကြပါစို့ဖွဲ့စည်းပုံပြင်ဆင်ရေးတော့ဆန်းစည်းယူကိုယ်တိုင်သမနာဖြေကိုအတင်းတွန်းလို့မလုပ်ဘူးသို့ပေမဲ့မဲအရေးအတွက်အများစုနိုင်တယ်သူတို့သဘောကျတဲ့လူကိုသမနာအဖြစ်တင်မြှောက်နိုင်တဲ့အင်အားမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖက်မှာရှိသွားတဲ့ဆိုရင်တော့စစ်တပ်ဖက်ကဘယ်လိုနေမထင်ပါလဲလိုက်လျှောပါမှာဟု
တ်ကဲ့ကျွန်တော်ကတော့ဒီဆော့ဆော့ကွန်မစ်စင်ပြောထားတဲ့ခေတ်ခါနဲ့တော့နည်းနည်းလေးတော့သဘောကွဲပါတယ်ကျွန်တော်မြင်ကတော့ဒီအတိုက်ခံနေတာအခုလိုမျိုးကိုမင်းလည်းပြောလို့တောင်ပြိုကမ်းပြိုနိုင်လာမယ်ဆိုလို့ရှိရင်ဒီသမရဖြည့်ရေးမဖြည့်ရေးကိစ္စဟာအရေးကြီးတဲ့နေရာမှာအရေးကြီးပဲလို့ဒီလွှတ်တော်ဥပဒေပြည်ရေးကိစ္စမှာတော့အဲ့ဒီဟာအတိတ်တော့အရေးမကြီးပါဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်လွှတ်တော်ထဲမှာအနည်းဆုံးတော့ဒီအတိုက်ခံပါတီကနေဟလာဒီအစိုးရဖွဲ့နိုင်တဲ့အဖြစ်သုံးမဟုတ်လို့ရှိရင်အတိုက်ခံပါတီကလူများစုရတဲ့အနေအထားရောက်လာပြီဆိုရင်ဆုံးဖြတ်ချက်တွေချတဲ့နေရာမှာအနည်းဆုံးအဖြစ်တော့လူလုံးတော်တော်လှပါတယ်ဒီလွှတ်တော်အမတ်တွေရဲ့အများစုကထောက်ခံတယ်ဆိုတော့အချက်ဟာဒီအစိုးရကသားပါတော့ကြံ့ခိုင်းရတာပဲဖြစ်အောင်မလန်လျောကျင်မှုဆိုရင်တော့မှဟလာတော်တော်လေးခေါင်းခါဖို့ခက်မှန်းနေတာရှိပါတယ်ဆိုတော့အဲ့ဒါကြောင့်ဒီလွတ်တော်မှာရွေးကောက်ပွဲမှာအခုလိုမျိုးအတိုက်ခံဘက်ကအများကြီးနိုင်လာမဲ့ကိစ္စကိုတော့စစ်တပ်အနေနဲ့ဒီအတက်နိုင်ဆုံးဟန်တားလိုက်မယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်ဥွှေမန်းဟာဒီ NLD နဲ့နှိစက်လာတဲ့ကိစ္စဟာတော့စုနဲ့နှိစက်လာတဲ့ကိစ္စဟာကြံ့ခိုင်းရေးအဖွဲ့ရဲ့အနာဂတ်ကိုမြင်လို့အဲ့ဒါသူတို့ရှေ့လာမဲ့ရွေးကောက်ပွဲမှာအမှအများစုနဲ့မနိုင်နိုင်ဘူးဆိုတော့မြင်လို့အနည်းဆုံးအဖြစ်ညွန်မောင်းဖွဲ့ရရင်တော့မဆိုးဘူးဆိုတဲ့သဘောမျိုးလည်းပါနိုင်ပါလိမ့်မယ်။သို့တော့အခုကိစ္စဖြစ်သွားပြီးတဲ့နောက်မှာအဲ့ဒီညွန်လင်းချက်ကပြတ်သွားပါလေ။အဲ့ဒီညွန်လင်းချက်ပြတ်သွားတဲ့အခါမှာတကယ်တမ်းကလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာပြီဆိုရင်ကြံ့ခိုင်ရေးအဖွဲ့ဟာအပြတ်အသတ်နဲ့ရှုံးဖို့လမ်းများပါလေ။အဲ့ဒီလိုမဖြစ်အောင်တော့သူတို့လည်းလုပ်ပါလိမ့်မယ်။မဲခိုးတဲ့အဆင့်ကြီးလုံကောင်းလုံနိုင်ပါလိမ့်မယ
်။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိကျင်တဲ့မေကွန်ထရကူမင်းစင်မြန်မာပြည်သွားပြီးသူတွေသားလုပ်တော့ကျွန်တော်ဗမာပြည်ထောင်စုလူတို့ရဲ့စကားကတဆင်ကြားရပါတယ်။စစ်တပ်အနေနဲ့ဥရွှေမန်းကိုဒေါအောင်ဆန်းစုကြည်ထဲပို့ပြီးတော့မျက်မှုန်ကျတယ်ဒေါအောင်ဆန်းစုကြည်နဲ့နှိစက်မဲ့ကိစ္စတော့မှဥရွှေမန်းကြောင့်ပို့ပြီးတော့အလှမ်းဝေးရတယ်ဥရွှေမန်းမရှိတဲ့အခါမှာပို့တော့နှိစက်တော့နိုင်တယ်ဆိုပြီးတော့တွေ့ကြရတဲ့တချို့လည်းအဆန်ကြားပါတယ်အဲ့ဒါကဘလောက်ဖြစ်နိုင်ပါလဲကိုမင်းစင
်ဒေါအောင်ဆန်းစုကြည်ကတော့သူတို့တောက်လျှောက်တော့သူတို့မကြိုက်ဘူးမယုံရမယုံကြည်ပါဘူးအဲဒါပေမဲ့လည်းကျွန်တော်နားလည်တယ်လို့ကတက်တွင်းညီညီပြဿနာပဲတက်တွင်းသူရဲ့ housekeeping ပြဿနာပါသူတို့တက်တွင်းညီညီတကယ်မှာအလားမပြိုခွဲအောင်ထိန်းထားနိုင်ရနံပါတ်1ပဲအဲ့တော့သူတို့ရဲ့အတွင်းလူကိုအရင်ရှင်းရတဲ့ပြဿနာဟာသူတို့ညာတစ္ဆာဘောက်မပေါ်ထွက်ရေးဆိုရကိစ္စဟာသူတို့တပ်ဖို့ရည်ကြီးရဆိုပြောမယ်ဆိုရင်လည်းမမှားတော့ဘူ
းဟုတ်ကဲ့ဦးမမမြင်ရအဲ့ကိစ္စပေါ်အမြင်လဲ
ကျွန်တော်မြင်တာကတော့အဲ့ဒါကိုဖိတ်ကြသွားတဲ့နွားတို့ပြန်လွန်းတဲ့သဘောပါတကယ်တမ်းပြောမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ဟာဒီဦးသိန်းစိန်ကိုချီးကျူးပြီးတော့ဦးသိန်းစိန်ကိုယုံကြည်ပါတယ်လို့ပြောပြီးတော့လက်ခံခဲ့တာအခါကပါအဲ့ဒီတော့မှလည်းမကမ်းမနဲ့အခုမှအဲ့လိုပြောတာကတော့ကျွန်တော်တင်တယ်အောက်ကလီအာရာလို့ပဲပြောတယ်
ကျွန်တော်
ုံစံသာအစီအစဉ်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါရဲ့ရှင်။ခုကတော့မြန်မာတခွင်သတင်းဖတ်ဆင်ခန်းအကိုထုတ်လွှင့်ပေးပါရမယ်။ဒီသတင်းပတ်မှာတော့မြန်မာဂုံဆောင်လက်မှုအမှုပညာစီးပွားရေးလုပ်ငန်းအကြောင်းကိုကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်။နားဆင်ကြပါအောင်ရှင်။
မြန်မာယူရပန်းစံမျိုးတွေကပန်းယွင်းပညာလို့ခေါ်တဲ့ယွန်းနယ်ပစ္စည်းလေးတွေကိုကမ္ဘာလက်ခီးသွွားတွေသဘောကျလာကြပါတယ်။ခညာတေဝါပြီးတင်းနဲ့လက်ပါတဲ့ဒီယွန်းနယ်ပစ္စည်းလေးတွေကိုနေအခန်းတွေဟိုတယ်တွေမှာအလားထားကြလိမ့်ရှိကြပါတယ်။မြန်မာလက်မှုပညာများတဲ့ကတခုအပါဝင်ဖြစ်တဲ့ယွန်းတယ်ပြုလုပ်နေရဆိုရင်ရှေးကျတဲ့ပညာရဲ့တခုဟာတစ်စီဝါကျွန်းသားနဲ့ဆေးရောင်စုံပေါင်းမှယွန်းတယ်တခုကိုဖြစ်လာတာပါ။ဝါကိုအသာပေးလို့ရတာဖြစ်ပြီးတစ်သားကိုတော့ပစ္စည်းအထည်ကြီးမှသာအသုံးပြုလိမ့်ရှိပါတယ်။ဝါနဲ့အထက်ထက်ရက်လုတ်ထားတဲ့ပစ္စည်းပေါ်မှာတည်စည်းအထက်ထက်သုံးလင်းပြီးပန်ယွန့်အတက်ရွှေရည်ရွှေချတယိုခင်းအတက်ပညာတို့နဲ့ဖော်ပြထားပါတယ်ယွန်းတဲ့တစ်ခုကိုအဖြူတဲ့အနက်ထည်နဲ့ယွန်းတို့ယွန်းခွဲဆေးရောင်စုစားတဲ့အရေးကြီးအပိုင်းသုံးပိုင်းနဲ့အစစ်စစ်ပြုလုပ်သွားကြပါတယ်ထုတ်လုပ်တဲ့လုပ်ငန်းအလိုက်အဖြူတဲ့ထုတ်လုပ်သူကိုအဖြူသမားအနက်ထည်ထုတ်လုပ်သူကိုတိုက်သမားယွန်းတို့ယွန်းခွဲသူတို့ကိုတော့ယွန်းသမားစသဖြင့်ရှေးရခင်ကပဲနာမည်တွေပေးပြီးခေါ်ဝေါ်လေးရှိကြပါတယ်အရေးသွေးကောင်းတဲ့မြမရုံးနယ်ပစ္စည်းတစ်ခုဖြစ်ဖို့အဆင့်16ဆင့်ပြုလုပ်ရပြီးတစ်ဆေးတုတ်လိုက်အချောက်ခံလိုက်ဆေးရောင်ချဲလိုက်နဲ့အချိန်6လကြာမြင့်ပါတယ်။အဲ့ဒီလိုရုံးနယ်တစ်ခုဖြစ်လာဖို့အဆင့်ဆင့်ဖြစ်တန်းရပုံကိုရုံးထိုးအတက်ပညာရှင်တဦးဖြစ်တဲ့မတ်နွေနွေကအခုလိုရှင်းပြပါတယ်
။ပထမဦးဆုံးအခုအနေအဖြူတဲ့အမားတို့အဝါနဲ့လုပ်ထားရတာပေါ့။အခုဟိုပကံများဆိုပါဆိုအခုသူတို့ကခွေးပြီးဝါရီခွေးပြီးဝါရီဆိုရင်ပထမဦးဆုံးတစ်ဆင့်ကဟိုအကျန်းတဲ့ဘက်ကိုသွားတော့သူတို့အခုဟိုပထမဦးဆုံးသူတို့ကအာဟိုပါပကံပဲဖြစ်ဖြစ်ဗာပဲဖြစ်ဖြစ်အကုန်လုံးသူတို့ကဟိုဘောနော basic ပေါ့နော်သူတို့ကပကံလောက်ချင်နေဆိုပကံနေပြီးပဲ10ချက်လောက်ဟိုအ내အဖြူတယ်လောက်ပြီးအဖြူတယ်ပေါ့နော်သူတို့ကအဖြူတယ်စိတ်လို့ခေါ်တာပေါ့သူတို့ကအဖြူတယ်လောက်ပြီးသွားပြီဆိုရင်အမားတို့ကအခုညုံးလောက်တော့မယ်ညုံးလောက်တော့မယ်ဆိုရင်ယွန်းတယ်လောက်တော့မယ်ဆိုရင်အဲ့ဒီအဖြူတယ်အဆင်ပြီးသွားတယ်ဒီဝါခွေတဲ့လူတွေအဖြူတယ်အဆင်ပြီးသွားပြီဆိုရင်နောက်တစ်ဆင့်ကကြတော့ဒီအကျန်းတဲ့ဘက်ကိုသွားအဲ့ကျန်းတဲ့ဘက်ကိုသွားပြီဆိုတော့အမတို့ကပထမဦးဆုံးတစ်ဆင့်ဆိုရင်အဲ့ဒီအဖြူတွေကိုမှတစ်စီးတစ်ခါပြန်တုတ်တစ်စီးတစ်ခါတုတ်တုတ်သွားရဆိုမြောက်ခန်းထဲမှာတပတ်ပြန်ပြီးတော့အချောက်ခံတာခံထားပြီးသွားရဆိုရင်6သွားပြီဆိုတော့အမတို့ကတစ်ခေါက်တစ်ခါပြန်ချက်ရတယ်ချောသွားတော့မှနောက်တစ်ဆင့်ပြန်ပြီးတော့တစ်စီးနဲ့လှစာမုန်းနဲ့ရောတဲ့ဟာကိုတစ်ခါပြန်တုတ်တုတ်ပြီးသွားရဆိုရင်မြောက်ခန်းထဲမှာအချောက်ခံတာခံထားပြီးသွားရဆိုရင်ပြန်ထုတ်လိုက်ပြီဆိုရင်သူကလုံးဝကျန်းတယ်ကွာကျန်းတော့အမတို့ကနောက်တစ်ထပ်ပြန်တုတ်ဖို့အဆင်မပြေဘူးအဲ့ဒါကြောင့်မလို့အမတို့ကပြန်ပြီးတော့ကော်ဘက်ပြန်စားကောပဲပြန်စားပြီးွားရဲဆိုရင်အဲ့လိုပဲလှစာမုန်းနဲ့သစီးနဲ့ရောထားတဲ့ဟာကိုပဲတစ်ခါပြန်တော့တုတ်ပြီးွားရဲဆိုရင်မြောက်ခန်းထဲမှာပဲတစ်ခါတစ်ခေါက်အဲ့လိုမျိုးပေါ့နော်တစ်ခါပြန်ပြီးတော့အချောက်ပြန်ခန်းတာ9ရက်6လောက်ကြာသွားပြီဆိုရင်မတို့က6သွားပြီဆိုရင်အဲ့ဒီဟိုပါပေါ့နော်တစ်ခါပြန်ပြီးတော့တစင်ပြီးတိုင်းတစင်ပြီးတိုင်းမှာမတို့ကကောပဲပြန်စားချောွားတော့မှမတို့ကနောက်တစ်ထပ်ပြန်တော့အဲ့ဒါကိုအထက်ကြီးလို့ခေါ်တာ
ပုံကျဲမြောင်းဖော်ခြင်းကိုလက်နဲ့တက်တက်ပဲပုံစံမရှိပဲအယုံအယဆုပ်တယ်နဲ့ဓာပါလေးများကိုသုံးပြီးလက်တန်ဆွဲကြလေရှိကြပါရယ်ယွန်းဒီဇိုင်းများစွာကိုရေးဆွဲကြရပြီးဒီဇိုင်းမျိုးစုံတွေကအလက်အဝင်ဆုံးနဲ့ပတ်သက်လို့
အယုတ်ကတော့လက်ဝနာဆိုတာပကံခက်ကအယုတ်တည်းလက်ဝနာပေါ့ဒီဇိုင်းကတော်လို့ရိုးရိုးကုန်းပေါင်းခေတို့အင်းပေါင်းခေတို့ကြဘလို့ပါမရှိဘူးလေဝက်ဆိုင်ပါကြပကံခက်ကကြအချွန်တက်တယ်အဲ့ဒါများလားအဲ့ဒါလက်ဝနာပေါ့
မြန်မာယွန်းတဲ့ပစ္စည်းတွေကိုအများဆုံးဝယ်ယူကြတာနိုင်ငံခြားသားဧည့်သည်တွေပဲဖြစ်ကြပါတယ်မြန်မာလူမျိုးများကတော့ယွန်းတဲ့ပစ္စည်းများကိုဟိုတယ်တွေစားသောက်ဆိုင်တွေမှာပဲအလားဆင်ထားကြပြီးနေ့စဉ်သုံးပစ္စည်းအဖြစ်အသုံးပြုတာနည်းလာပါတယ်စွန့်အုံနီနီအမေရွယ်လို့မနှဖြက်မနဲ့ကြောင်းတက်မဲဆိုတဲ့ငယ်စဉ်ကတားချော်တီကပြားလိုပဲအရင်ကမြန်မာတွေကဆိုရင်စွန့်အုံလက်ဖက်အုပ်ကွင်းအစ်စားတဲ့ယွန်းတဲ့တွေကိုတွင်တွင်ကျကျအသုံးပြုခဲ့ကြပါတယ်ပြည်ပါစုခွဲနဲ့ပတ်သက်ပြီးယွန်းဆိုင်ပန်းရှင်ဒေါ်မမောအောင်ကအခုလိုပြောပါတယ်
ဥရောပရောနောက်ပြီးအမေရိကရောနောက်တောင်အမေရိကတိုက်ကလည်းဝင်ပါတယ်ဒါသူတို့တွေတော်တော်များများကြိုက်နေတယ်ပါဒါပေမဲ့အာရှမှာကြတော့အခုလက်ရှိစင်ကာပူတို့ဂျပန်တို့ကိုရီးယားတို့မှာဆိုရင်ဟောစင်ကာပူကလည်းနောက်တိုင်းကိုပဲသူကသဘောကျတော့ဒီခင်မီပစ္စည်းပေါ်အိမ်သူသုံးဆောင်ပစ္စည်းပဲဝယ်ကြတာများဂျပန်လည်းသူ့မှာရွှန်းရှိရယ်ဆိုတော့ဂျပန်မှာလည်းတိတ်ပြီးတော့အနည်းတို့မြောင်းမကောင်းဘူးပေါ့နော်နောက်ကိုရီးယားမှာလည်းသူတို့ဘိုင်ရွှန်းရှိတယ်အဲ့တော့ပြောမယ်ဆိုရင်အန်ဒီတို့ကဥရောပရေအမေရိကရေတောင်အမေရိကရောအဲ့ဈေးကွက်တွေကိုအားထားရတာအာရှမှာတော့နည်းတယ်အာရှဈေးကွက်ကတော့
လက်ရှိယွန်းတဲ့အလုပ်ယုံတွေကတော့အလုပ်သမားရှာပါမှုအခက်အခဲပြဿနာကိုရင်ဆိုင်နေကြရတာပါပကံမှာယွန်းအသက်ပညာသင်ကောလိပ်ခေါ်ယွန်းဒီဂရီကောလိပ်လို့ရှိပေမဲ့အဲ့ဒီကကြောက်စိတ်နဲ့ကလေးတွေကဆိုရင်လေဒီအလုပ်ကိုလုပ်ကြရင်ကြလိမ့်မရှိပါဘူ
းအလုပ်သမားပြဿနာပေါ့ဘာလို့ဆိုပကံမှာအခုဟိုတယ်ကြီးကလည်းအများကြီးရှိတော့ဟိုတယ်တစ်လုံးမှာလုပ်လို့မယ်ဆိုရင်2လလောက်3လလောက်တင်လိုက်တာနဲ့ဒီဟိုတယ်တလုံးကိုလှုပ်လှုပ်ဖို့လွယ်တယ်အနည်းတော့ယူမြင်ညာအနည်းဆုံး
တနည်းနဲ့နည်းနည်းကြာသေးမှဒီယုံကျင်ညာအတက်တာအဲ့တော့လုံးလုံးတဲ့လူကလည်းလွယ်လွယ်လေးနဲ့ပေါ့နော်နှစ်လသုံးနာနဲ့တက်တယ်ဟိုတယ်လုပ်ငန်းကိုပဲစိတ်ဝင်စားကြတယ်ပေါ့နော်လူငယ်တွေကအဲ့တော့အန်ဒီတို့ယုံလုပ်ငန်းတနည်းတန်ဒီနည်းနည်းတန်ဒီလေ့လာမှလောက်လာဆိုတော့အန်ဒီတို့ယုံလုပ်ငန်းမှာခုနောက်ပိုင်းတင်းတဲ့လူနည်းတော့ရတယ်ပေါ့နော်ယုံတဲ့အစီအလာအခိုင်အမာရှိတဲ့မျိုးတွေ ခဲဆုံးနဲ့အနက်အနည်းဆုံးဖြစ်တဲ့အပြင်မြန်မာနိုင်ငံအတွက်ဂရင်းစရာလက်မှုပညာတရက်ဆိုရင်လည်းပမားပါဘူးခင်ဗျာ
ကိုကောင်းဆန်ဟိန်ပြပြပေးခဲ့တာပါရှင်ဗုဒ္ဓုံးနဲ့ညနေခွင်းအတွက်အပတ်စဉ်ခဏတွေကိုဒီမှာရက်ပြီးတော့လာမယ့်စနေနေ့ညထက်ရက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးချင်ပါတယ
်သောရရှင်များခင်ဗျ Right to Recall လို့ခေါ်တဲ့ဒီလွတ်တော်ကုသလေများကိုတာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ပြောင်းစုလွတ်တော်ကနေပြီးတော့အများဆုံးဆွေးနွေးအတည်ပြုပေးဖို့ဆိုပြီးပြောင်းစုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။ပြောင်းစုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီဥပဒေကြမ်းကိုဘာကြောင့်များအလျင်မြန်အတည်ပြုပေးဖို့လိုလားနေပါလဲ။နောက်တစ်ခုကဒီဥပဒေကြမ်းထဲမှာပါဝင်တဲ့အချက်လက်တွေနဲ့ပတ်သက်လို့ကဘာတွေအငင်းပွားစရာရှိပါလဲ။ဒါကိုတော့ဒီလာမယ့်စနေညပိုင်းတိုက်လေလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့ကိုမင်းမြန်လိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1322382554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
လာမယ့်စနေနေ့ညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။ VOA ရဲ့အခုထုတ်လွှင့်ပေးနေတဲ့ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုလည်းအစီအစဉ်တွေအပြီးမြမစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးပါမယ
်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရှိတဲ့အေယာဝန်လေးမျက်နှာနတ်ဖျားရုပ်တုနေရာကလူ22ယောက်ထက်မနည်းသေဆုံးခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်လျာရှိသူနိုင်ငံသားတယောက်ကိုဖမ်းဆီးဖို့ထိုင်းအာဏာပိုင်တွေကဝန်ရမ်းထုတ်ပြန်လိုက်ပါတယ်။ဒီဘုံးခွဲသူလို့တန်လျာရှိသူဟာအခုတိုက်ခိုက်မှုကိုတယောက်ထဲလုပ်တာမဟုတ်ပဲကွန်ရဲ့အချိတ်ဆက်တွေနဲ့လုတ်ခဲ့ပုံရတယ်လို့ထိုင်းရဲကျုပ်စမြုပ်ပုံပန်မောင်ကဒီကနေ့ပြောကြားခဲ့ပါတယ်။အာနာပိုင်းကြီးထုတ်ပြန်လိုက်တဲ့ပုံမှာတော့အနှစ်ရောင်သပင်မုတ်ဆိတ်ကျင်ဆွဲရှိပြီးမျက်မှန်ဝိုင်းတက်ထားတဲ့လူငယ်ရဲ့တဦးရဲ့ပုံကိုတွေ့ရပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်တရုတ်နိုင်ငံတီယန်ဂျန်မြို့မှာပောက်ကွဲသွားခဲ့တဲ့ကုန်ပစ္စည်းတူလောင်ယုံပိုင်ရှင်တွေဟာအဆက်အသွယ်ကောင်းနေရှိကြပြီးအစိုးရအရာရှိတွေစီကလုံခြုံရေးလိုင်စင်အတူတွေကိုရယူခဲ့ကြတယ်လို့နိုင်ငံပိုင်သတင်းဌာနကဆိုပါတယ်။ဗုဒ္ဓဦးနေ့ကထွက်ပေါ်လာတဲ့အကျင့်ပြချစားမှုနဲ့ပတ်သက်တဲ့ဆွဆဲချက်တွေကြောင့်ပောက်ကွဲမှုနဲ့ပတ်သက်တဲ့ဒေါသတွေကိုပိုပြီးတော့ကြီးထွားလာစေပုံပေါ်တယ်လို့လည်းဆိုပါရယ်ဂရိနိုင်ငံကိုဗန်နာရေးအကူအညီဒေါ်လာ93ဘီလီယံပေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဂျာမန်လွှတ်တော်အမတ်တွေကဒီကနေ့ထောက်ခံမဲ့ပေးလိုက်ပါရယ်ဒါဟာနိုင်ငံတကာကြွေးရှင်တွေကိုဂရိကပြန်ကြွေးပြန်ဆက်ရမယ်နောက်ဆုံးသတ်မှတ်ရဖြစ်တဲ့ကြာသပတေးနေ့မတိုင်ခင်အချိန်မီအကူအညီလည်းဖြစ်ပါရယ်ဂရိနိုင်ငံအတွက်ဗန်နာရေးအကူအညီပေးရရာမှာဂျာမနီနိုင်ငံကအများဆုံးထည့်ဝင်ထားတာဖြစ်တဲ့အတွက်ဒီအစီအစဉ်မစတင်ခင်လက်မှတ်ထိုးအတည်ပြုပေးဖို့လိုအပ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ရှန်ကန်ချန်းဖြစ်ပါတယ်ရှင်။ VOA American အတံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ3040 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington. Welcome to the Voice of America.